Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်အောက်တိုဘာလ24ရက်စနေနေ့ညဘက် VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းနဲ့ကိုရန်နိုင်တို့ပြောပြပါမယ်အမေရိကန်ပြည်ထောင်စုမှာလူအလုံးနှာခေါင်းစီးအကာအကွယ်တွေမတက်ဘူးဆိုရင်နောက်နှစ်ဖေဖော်ဝါရီလရောက်တဲ့အခါ COVID-19 ရောဂါကြောင့်သေဆုံးသူအရေအတွက်ဟာ9သိန်းကျော်သွားနိုင်တယ်လို့ဝါရှင်တန်တက္ကသိုလ်ကျန်းမာရေးတွက်ချက်စမ်းသပ်မှုဆိုင်ရာ Institute ရဲ့တောက်ကြနေကထွက်လာတဲ့ခန့်မှန်းချက်တစ်ခုမှာဖော်ပြထားပါတယ်။အမေရိကန်မှာရှိတဲ့လူအလုံးရဲ့95ရာခိုင်နှုန်းကနှာခေါင်းစီးအကာအကွယ်တွေတက်မယ်ဆိုရင်တော့သေဆုံးသူအရေအတွက်ဟာ3,300အထိရောကျသွားနိုင်တယ်လို့လည်းအဲ့ဒီခန့်မှန်းချက်မှာဖော်ပြထားပါတယ်။အမေရိကန်မှာနေ့စဉ်ရောဂါပိုးကူးစက်သူအရေအတွက်စံချိန်တင်မြင့်တက်လာချိန်မှာပဲအဲ့ဒီခန့်မှန်းချက်ထွက်လာတာပါ။တောက်ကြနေညနေအထိဆိုရင်အမေရိကန်နိုင်ငံတဝန်းမှာကိုဗစ်ရောဂါနောက်ထပ်ကူးစက်သူပေါင်း 8,200 ကျော်ရှိတယ်လို့ The New York Times သတင်းဌာနကပြောပါတယ်။ဒါအပြင်ဇူလိုင်လ16ရက်နေ့ကစံချိန်တင်ကူးစက်ခဲ့တဲ့အရေအတွက်ထက် 6,000 ကျော်ပိုများပါတယ်။လက်ရှိမှာလူပေါင်း 4,100 လောက်အမေရိကန်မှာဆေးရုံတင်ထားရပြီးဒီအရေအတွက်ဟာလွန်ခဲ့တဲ့လကထက်41ရာခိုင်နှုန်းပိုများလာတယ်လို့လည်း The Times သတင်းစာကပြောပါတယ်။အရေးတက်ပိုများတဲ့ဆောင်းဦးနဲ့ဆောင်းတွင်းကာလတွေအတွင်းအမေရိကန်မှာကိုဗစ်ရောဂါကူးစက်သူပိုများလာမယ့်အပေါ်စိုးရိမ်မှုတွေတိုးလာနေပါတယ်။ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကနောက်လာရွေးကောက်ပွဲမှာသူအနိုင်ရရင်တနိုင်ငံလုံးနှာခေါင်းစည်းအကာအကွယ်မတက်မနေရအမိန့်ထုတ်ပြန်မှုလှုံ့ဆော်သွားမယ်လို့တောက်ချာနေကကြေညာပါတယ်။ပြည်내အုပ်ချုပ်ရေးမှူးတွေအနေနဲ့သူတို့ပြည်내တွေမှာနှာခေါင်းစည်းမတက်မနေရအမိန့်ထုတ်ဖို့ကျွန်တော်တိုက်တွန်းပါမယ်။မလုပ်ဘူးလို့ညင်းတဲ့သူရှိတယ်ဆိုရင်မြို့တော်ဝန်တွေခရိုင်အုပ်ချုပ်ရေးမှူးတွေအနေနဲ့အမိန့်ထုတ်ပြန်ဖို့ကျွန်တော်ပြောဆိုပါမယ်လို့တောက်ကြနေကဒလဝဲပြည်내ဝယ်မင်တန်မြို့မှာဂျိုးဘိုင်ဒန်ကပြောသွားပါတယ်။ကိုဗစ်ရောဂါပြန့်နှံ့ကူးစက်နေတဲ့အချိန်ဒီပေါ်မစ္စတာဘိုင်ဒန်ကအလေးထားပြောဆိုတာကိုသမ္မတထရမ့်ကတောက်ကြနေဖလော်ရီဒါပြည်내မဲဆွယ်ပွဲအတွင်းဝေဖန်ခဲ့ပါတယ်။သူပြောနေတာအလုံးကCOVID ကြီးပါပဲလူတွေကိုကြောက်အောင်ခြောက်ချင်တာကိုဒါနဲ့ပတ်သက်ပြီးကျွန်တော်တို့တေးသေးချာချာကိုလှုပ်ထားတာပါလို့ Florida ပြည်နယ်ကသက်ကြီးပိုင်းတွေနေထိုင်တဲ့ The Villages အရက်မှာသမ္မတ Trump ကပြောခဲ့ပါတယ်မြန်မာအိန္ဒိယနိုင်ငံတွေတဲ့ COVID ရောဂါပိုးကူးစက်မှုဆက်ပြီးမြင့်တက်နေတဲ့အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကူးစက်သူ 9,300 ကျော်ထပ်တိုးပြီးကူးစက်သူပေါင်း 8.8 တန်းကျော်သွားပါပြီသေဆုံးသူပေါင်းကတော့ 13,800 နီးပါးရှိနေပါတယ်COVID-19 ရောဂါစတင်ခဲ့တဲ့ဒီနိုင်ငံမှာပြည်ပကပြန်လာသူတွေက28ဦးကိုဗစ်ရောဂါကူးစက်ထားတယ်လို့တောက်ကြနေကထုတ်ပြန်ပါတယ်။ဒီဥပီမာကြီးတဝန်းပြည်တွင်းမှာကိုဗစ်ရောဂါကူးစက်သူနောက်ထပ်မရှိဘူးလို့အမျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့ပြောပါတယ်။နောက်အိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာတော့ပြည်တွင်းမှာကိုဗစ်ရောဂါကူးစက်သူနောက်တဦးထပ်တွေ့တဲ့အကြောင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပြည်တွင်းကူးစက်သူ9ဦးရှိခဲ့ပြီးတဲ့နောက်အခုတဦးထပ်တိုးတာပါ။အခုတယောက်ကအသက်59နှစ်အရွယ်ပြင်သစ်နိုင်ငံသူအမျိုးသမီးဖြစ်ပြီးထိုင်းနိုင်ငံတောင်ပိုင်းဆူရထာနီပြည်နယ်မှာရောက်နေသူပါထိုင်းနိုင်ငံကိုရောက်လာပြီးဆယ်လျက်ကြာတိကျခွဲနေပြီးတဲ့နောက်ရဲ့အနေငယ်ကြားမှာဗိုင်းရပ်စ်ပိုးစစ်ဆေးတွေ့ရှိတာဖြစ်ပါတယ်သူရဲ့ခင်မိုးနဲ့ကလေးတို့ကတော့ဗိုင်းရပ်စ်ပိုးမရှိပါဘူးထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူပေါင်း 3,900 ကျော်သေဆုံးသူ59ဦးရှိတယ်လို့ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတော့တောက်ကြည8နာရီအချိန်ထိထုတ်ပြန်ခြင်းအရာကူးစက်သူပေါင်း 42,300 ကျော်သေဆုံးသူပေါင်း 1,038 ဦးရှိပါပြီ။အစီအတံအစဒေသမှာတောက်ကြာနေသည့်ကိုဗစ်ကူးစက်သူပေါင်း 8,900 ကျော်ရှိပြီးအင်ဒိုနီးရှားကအများဆုံးဖြစ်ပါတယ်။အရင်နောက်ဖိလစ်ပိုင်စင်ကာပူပြီးရင်တော့မြန်မာကသရုတ်တော်မြောက်ကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ဥရောပတိုက်ဟာလူထုကျန်းမာရေးဆိုင်ရာချင်းကြောင်မှုကြီးတစ်ခုနဲ့ရင်ဆိုင်နေရပြီးကာယယောဂဆိုင်ရာအလွန်အမင်းစိုးရိမ်ပွဲအခြေအနေတရရောက်နေပြီလို့ဥရောပယောဂဘူတားစီထင်းချုပ်ရေးဌာန ECDC ညွှန်ကြားမှုအန်ဒရီယာအမ်မွန်ကသတိပေးလိုက်ပါတယ်။ကိုဗစ်ယောဂဘူဟာဥရောပမှာတနည်းတစ်တနည်းအလင်းအမြန်ပြန့်နှံ့ကူးစက်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပြီးတဲ့နောက်အခု ECDC ရဲ့သတိပေးချက်ထွက်လာတာပါ။ဥရောပမှာ Cyprus, Estonia, Finland နဲ့ Greece နိုင်ငံတွေကလွဲလို့ပြည်ထောင်အပါအဝင်ကျန်တဲ့နိုင်ငံတွေအားလုံးဟာအလွန်အမင်းစိုးရိမ်ပွဲအဆင့်ရောက်နေပြီလို့ ECDC ကပြောပါတယ်။ပြင်သစ်မှာ24နာရီအတွင်းနောက်ထပ်ကူးစက်သူ 42,000 ကျော်တောက်ကြနေကစံချိန်တင်ခဲ့ပြီးကူးစက်သူပေါင်း 100,000 ကျော်သွားပါပြီ။ဂျာမနီမှာသေဆုံးသူ 10,000 ကျော်ဖြစ်ပြီးကူးစက်သူက 4,100,000 ကျော်ပါပြီ။ သမရကိုတိုင်ကိုဗီရောဂါကူးစက်ခံထားရတဲ့ပိုလန်နိုင်ငံမှာတော့ဒီကနေ့စနေနေ့ကစပြီးတနင်္ဂနွေလုံးကိုအနီရောင်ဆုံးအဖြစ်သတ်မှတ်ပြီးတော့ပိတ်ပင်ကန့်သတ်ချက်တွေချထားပါတယ်။ကမ္ဘာတော်မှာကိုဗစ် -19 ရောဂါကူးစက်သူပေါင်း42သန်းကျော်ရှိပြီဖြစ်ပြီးလူပေါင်း1.3သန်းကျော်သေဆုံးထားပါပြီ။သူတေတီတွေအနေနဲ့လည်းဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးတစ်ခုရဖို့ဒီကမ္ဘာလုံးမှာအပြင်းအထန်ကြိုးစားနေကြပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးစံသတ်ထုတ်လုပ်မှုတွေကိုအမေရိကန်ပြည်ထောင်စုမှာဆက်လက်လှုပ်ဆောင်နေပြီလို့ကာကွယ်ဆေးစံသတ်နေတဲ့ကုမ္ပဏီကြီးနှစ်ခုကတောက်ကြားနေမှာကြီးညာလိုက်ပါတယ်။ AstraZeneca ကုမ္ပဏီနဲ့ Johnson & Johnson ကုမ္ပဏီတွေကစံသတ်နေတဲ့ကာကွယ်ဆေးတွေဟာနောက်ဆုံးစနစ်ကိုရောက်ရှိနေတာဖြစ်ပါတယ်။ AstraZeneca ကုမ္ပဏီရဲ့ကာကွယ်ဆေးစံသတ်မှုတွေကိုစက်တင်ဘာလအစောပိုင်းမှာရပ်ဆိုင်းထားတာဖြစ်ပြီးတော့Johnson & Johnson ကုမ္ပဏီရဲ့စံသတ်မှုကိုတော့ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကရပ်ဆိုင်းထားတာပါ။အဲ့ဒီကုမ္ပဏီတွေရဲ့ကာကွယ်ဆေးစံသတ်မှုတွေမှာစေနာဝန်ထမ်းဖြစ်ပါဝင်စံသတ်ခံခဲ့တဲ့သူတဦးစီရမရေးအရာစိုးရတဲ့အကျိုးဆက်တွေဖြစ်လာခဲ့တာကြောင့်သူတို့ရဲ့စံသတ်မှုတွေကိုပြန်သုံးသပ်ဖို့အတွက်ဆိုပြီးတော့ရပ်ဆိုင်းခဲ့ကြတာပါ။ကာကွယ်ဆေးစံသတ်ထုတ်လုပ်တဲ့နေရာမှာလူထောင်ပေါင်းများစွာပါဝင်လာကြောင်းစံသတ်မှုတွေမှာယာယီရပ်ဆိုင်းတာတွေဟာလည်းမကြာခဏဆိုးသလိုဖြစ်လေရှိတာပါ။ဒါပေမဲ့ကာကွယ်ဆေးစံသတ်ထုတ်လုပ်နေတာတွေကိုပြန်ဆောက်ဖို့အစားအစာနဲ့စီးပွားကုလရေးဌာန FDAC ကနေခွင့်ပြုချက်ပြန်ရပြီလို့အဲ့ဒီကုမ္ပဏီတစ်ခုကပြောပါတယ်။ Oxford တက္ကသိုလ်နဲ့အတူပူးတွဲလုပ်တဲ့ AstraZeneca ကုမ္ပဏီရဲ့စံသတ်မှုတွေကို Britain, Brazil, South Africa နဲ့ Japan နိုင်ငံတွေမှာတော့အစောပိုင်းမှာတည်းကပြန်စနိုင်ဖြစ်ပါတယ်ခင်ဗျာ။ American အစိုးရကိုယ်စားလှယ်အဖွဲ့တစ်ခုဟာရှေ့တောင်အာရှဒေသတွင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုတိုးချဲ့ဆောင်ရွက်နိုင်မှုအတွက်မြန်မာနိုင်ငံကိုလာရောက်မှာဖြစ်တယ်လို့ရန်ကုန်မြို့မှာရှိတဲ့ American တန်ယုံကမနေ့အောက်တိုဘာ23ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။American National Gas Pumiumu Corporation DFC ရဲ့အမှုဆောင်အရာရှိချုပ် Adam Bowler ဦးဆောင်တဲ့ American ကုလသမဂ္ဂအဖွဲ့ဟာမြန်မာအပါအဝင်အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေကိုအောက်တိုဘာ23ရက်နေ့ကနေ28ရက်နေ့ထိသွားအောင်မှာဖြစ်တယ်လို့ပြောပါရယ် American ကုလသမဂ္ဂအဖွဲ့ရဲ့ဒီရှေ့တောင်အာရှခီးစဉ်အတွင်းဆိုရအစင်မြတောင်ဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့အခွင့်အလမ်းတွေကိုစူးစမ်းရှာဖွေသွားမှာဖြစ်တဲ့အပြင်ဒေသတွင်းဖွံ့ဖြိုးတိုးတက်မှုစီးပွားရေးတိုးတက်မှုနဲ့တည်ငြိမ်မှုရှိဖို့အတွက်အထောက်အကူဖြစ်စေမယ့်ပူပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်သွားဖို့အတွက်ဆွေးနွေးကြမှာဖြစ်တယ်လို့ပြောပါတယ်။ Indo-Pacific ဒေသဟာ DFC အတွက်တော့ဦးစားပေးရင်းနှီးမြှုပ်နှံမှုဒေသဖြစ်တယ်လို့လည်းအခြေညာချက်မှာပြောထားပါတယ်။သူနဲ့အတူ American ရဲ့ပို့ကုန်တွင်ကုန်ပန်ဥက္ကဋ္ဌ Kimberly Reed အပြင်ဗဏ္ဍာရေးဝန်ကြီးဌာန၊ကုသရေးဝန်ကြီးဌာန၊နိုင်ငံရေးဝန်ကြီးဌာနနဲ့စွန့်ဝန်ကြီးဌာနကအကြီးတန်းတာဝန်ရှိသူတွေလည်းပါဝင်မှာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာအစိုးရနှုတ်ထွက်ပြီးဖို့ရပ်ပေါင်းများစွာတောင်းဆိုနေတဲ့ဆန္ဒပြပွဲကိုအိန္ဒိယလာအိုနိုင်ငံမှာလည်းအားကျလာနေပြီးလာအိုဆိုရပေါ်ဝေဖန်တာဒီအင်တာနက်အွန်လိုင်းပေါ်မှာရှာရှာပပဖြစ်လာစေခဲ့ပါတယ်။ကွန်မြူနတီနိုင်ငံဖြစ်တဲ့လာအိုနိုင်ငံဟာတပါတီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်ပြီးအဲဒီမှာအစိုးရကဝေဖန်တာတွေကိုတင်းတင်းကြပ်ကြပ်တားမြစ်ထားသလိုဝေဖန်တဲ့သူတွေကိုလည်းကြီးမားတဲ့ပြစ်ဒဏ်တွေချမှတ်နိုင်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေကြီးညာထားတာကိုဆန္ဒပြတဲ့သူတွေကစန့်ကျင်ပြီးရပ်ပေါင်းများစွာဆန္ဒပြခဲ့ကြပြီးတဲ့နောက်မှာထိုင်းအစိုးရကပြီးခဲ့တဲ့ခြားသမီးနေ့မှာတော့အဲ့ဒီအမိန်ကိုပြန်ရုပ်သိမ်းခဲ့ပါတယ်။ထိုင်းနိုင်ငံရဲ့လူမှုကွန်ရက်တွေကိုစောင့်ကြည့်နေတဲ့လာအိုနိုင်ငံသားတွေကလည်းထိုင်းနိုင်ငံကဆန္ဒပြတဲ့သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသခဲ့ကြပြီးတော့ပြီးခဲ့တဲ့အောက်တိုဘာ20ရက်နေ့ကလည်း Twitter လူမှုကွန်ရက်မှာတကယ်လို့လာအိုနိုင်ငံရေးသားကောင်းခဲ့ရဆိုတဲ့ hashtag လှုပ်ရှားမှုတရက်ကိုစတင်ခဲ့ကြပြီးတော့လာအိုအစိုးရရဲ့အုပ်ချုပ်မှုအလွဲတွေကိုဝေဖန်ခဲ့ကြပါတယ်။အဲဒီထဲမှာအာဂရီလိုက်စားမှုဆင်းရဲမွဲတင်မှုနဲ့တခြားလူမှုရေးပြဿနာတွေအပေါ်မှာအစိုးရကကင်တွယ်ဖြေရှင်းမှုပြက်ကွက်ခဲ့တာတွေပါဝင်ပါတယ်။တကယ်လို့လာအိုနိုင်ငံရေးကောင်းခဲ့ရဆိုရင်သူတို့အနေနဲ့အခုလိုမျိုးအင်တာနက်အွန်လိုင်းပေါ်မှာအမည်မဖော်ပဲဖော်ပြနေကြမလို့ပဲလွတ်လပ်စွာပြောဆိုခွင့်ရမှာဖြစ်တယ်ဆိုပြီးတော့ Twitter မှာရေးပါတယ် Grumpy G ဆိုတဲ့ Twitter account ပိုင်ရှင်ကတော့လာအိုနိုင်ငံမှာတကယ့်ဒီမိုကရေစီစနစ်ဖြစ်လာဖို့အတွက်တိုက်ပွဲဝင်ကြဖို့တောင်းဆိုလိုက်ပြီးသူတို့ဟာအနာဂတ်မျိုးဆက်တွေအတွက်တိုက်ပွဲဝင်နေတာဖြစ်ပြီးတော့အစိုးရအနေနဲ့သူတို့ရဲ့အသံတွေကိုနားထောင်လာလိမ့်မယ်လို့မှန်တကယ်မျှော်လင့်ကြောင်းရေးသားထားပါတယ်ခင်ဗျာနာဂနိုကရာဘတ်ဒေသမှာတိုက်ပွဲတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေပြီးတော့လူနေရပ်ကွက်တွေကိုဘုံကျဲတာနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။အဇာဘိုင်ဂျန်ဘက်ကပြစ်လိုက်တဲ့ဒုံးကြီးဟာမာတာကတ်မြို့နဲ့မာတူနီဒေသကရွာတော်များများကိုမင်းညပိုင်းမှာထိမှန်ခဲ့တယ်လို့ နာဂနိုကရာဘတ်အာနာပိုင်တွေကပြောပါတယ်အဲ့ဒီတိုက်ပွဲတွေကြောင့်တပ်ဖွဲ့ဝင်928ယောက်နဲ့အရသာ30ကျော်တိဆုံးခဲ့တယ်လို့လည်းပြောပါတယ်အဇာဘိုင်ဂျန်ဘက်ကတော့တပ်ဖွဲ့ဝင်ဘလောက်ထိခိုက်သေးဆုံးမှုရှိတယ်ဆိုတာကိုမထုတ်ပြန်ပေမဲ့အရသာ63ယောက်တိဆုံးခဲ့ပြီးတော့292ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်နာဂနိုကရာဘတ်ဒေသမှာတိုက်ပွဲတွေအပြင်းထန်ဖြစ်နေတာအခုဆိုရင်တလနီးပါးရှိလာနေပြီဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်အကြမ်းဖက်မှုတွေကိုရပ်တန့်ပြီးရဲသားတွေကိုကာကွယ်ပေးကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအမေရိကန်နဲ့အဇာဘိုင်ဂျန်နိုင်ငံသားရေးဝန်ကြီးတွေကိုတိုက်တွန်းလိုက်ပါတယ်။ဝန်ကြီးပွန်ပီယိုဟာအဲ့ဒီနိုင်ငံနိုင်ငံသားရေးဝန်ကြီးတွေကိုဝါရှင်တန်မှာတီးခြားစီတွေ့ဆုံခဲ့ကြပြီးတဲ့နောက်တောက်ကြနေကထုတ်ပြန်လိုက်တဲ့ကြေညာချက်မှာအဲ့လိုတိုက်တွန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ UA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညာစင်တာအထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ကျမဆုမောပါရှင်။2020ရွေးကောက်ပွဲဖြစ်မြောက်ရေးတက်မတော်ဘက်ကလုံခြုံရေးနဲ့ကာကွယ်ရေးရှုထောင့်အရာကူညီဆောင်ရွက်ပေးနေပါတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာစစ်တပ်ဘက်ကပြောဆိုလိုက်ချင်းလုံခြုံရေးအကြောင်းပြချက်နဲ့တိုင်းရင်းနယ်မြေတချို့မှာရွေးကောက်ပွဲကျင်းပခွင့်မရတဲ့အပေါ်တိုင်းရင်းသားပါတီတွေဘက်ကသဘောထားအမြင်တွေစုစည်းတင်ပြပေးချင်ပါတယ်။တမရောကကွေဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လှိုင်ရဲ့လမ်းညွန်ချက်နဲ့အညီမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့နယ်မြေဒေသအလိုက်ရွေးကောက်ပွဲကျင်းပနိုင်ရေးလုံခြုံရေးအမြင့်30နဲ့ခွဲခြားသုံးသပ်ပြီးနယ်မြေလုံခြုံရေးနဲ့ကကွေရေးအတွက်တမရောဘက်ကဆုံးဖြတ်အကြံပေးခဲ့ပါတယ်လို့တမရောသတင်းစာရှင်းလင်းပွဲမှာရှင်းလင်းပြောဆိုခဲ့ပါတယ်ဒီကနေ့အောက်တိုဘာလ24ရက်နေ့မနက်ပိုင်းနေပြည်တော်စစ်သမိုင်းပြတိုက်မှာကျင်းပပြုလုပ်တဲ့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတမတော်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောဆိုလိုက်တာပါ
တမတော်အနေနဲ့ကတော့လုံခြုံရေးနဲ့ကာကွယ်ရေးရှုထောင့်အရာတိုင်းရင်းသားပြည်သူတွေအားလုံးလုံခြုံစွာလွတ်လပ်စွာနေပြည်ပိုင်ခွင့်ရှိရေးအလေးထားပါတယ်တမတော်ကာကွယ်ရေးချုပ်အနေနဲ့လည်းပါတီစုံဒီပလိုမစီစနစ်မှာရွေးကောက်ပွဲဒီအသက်ဖြစ်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့လိုတယ်ဆိုပြီးကျွန်တော်တို့အမြဲတမ်းပြောခဲ့ပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတနိုင်ငံလုံးမှာကျင်းပနိုင်ဖို့လဲလိုလားပါတယ်ကျွန်တော်တို့အနေနဲ့ကတော့လုံခြုံသာမဲပေးနိုင်ရေးသုံးတရားမှာအဆင့်30နဲ့သဘောထားမှတ်ချက်ပေးခဲ့ပါတယ်လုံခြုံရေးအမြင်အရပဲပြောတာဖြစ်ပါတယ်အဆင့်3ချက်မှာတော့နံပါတ်1လုံခြုံစွာမဲပေးနိုင်တဲ့နယ်မြေနံပါတ်2လုံခြုံရေးစီမံချက်ချင်းတည်ငြိမ်စွာမဲပေးနိုင်တဲ့နယ်မြေနဲ့နံပါတ်3လုံခြုံရေးအားနည်းသဖြင့်မဲမပေးနိုင်တဲ့နယ်မြေတွေပဲဖြစ်ပါတယ်တတိပြုရမှာကတော့သုံးတချက်ပဲဖြစ်ပါတယ်သုံးဖြတ်ချက်မဟုတ်ပါဘူးဆုံးဖြတ်ပေးရမှာကတက်ဆိုင်ရာအဖွဲ့အစည်းတွေရတာဝန်ဖြစ်ပါတယ်။အကျွန်တော်တို့ကလုံခြုံရေးဆိုင်ရာနဲ့ပတ်သက်ပြောကြဒါအာမခံပြီးမှအဲ့နယ်မြေမှာတခုဖြစ်လာခဲ့လို့ရှိရင်တမတော်သည်ပို့ပြီးတော့ကြလက်ညှိုးထိုးခံမှာဖြစ်ပါတယ
်။2020ရွေးကောက်ပွဲအတွက်တနိုင်ငံလုံးအတိုင်းအတာနဲ့မဲပေးခွင့်ရှိတဲ့နယ်မြေပေါင်းက330ဖြစ်ပါတယ်။တမတော်အနေနဲ့လုံခြုံစွာမဲပေးနိုင်တယ်လို့အာမခံချက်ပေးခဲ့တဲ့နယ်မြေပေါင်းက280တနယ်မြေပါ။စစ်တပ်ဘက်ကလုံခြုံရေးစီမံချက်လုပ်ပြီးမှလုံနိုင်နေဆိုတဲ့နေမြေက20ဖြစ်ပါတယ်။လုံခြုံရေးအားနည်းတယ်ဆိုပြီးတင်ပြခဲ့တာကတော့39နေမြေရှိတယ်လို့တပ်မတော်ပြောခွင့်ရကဆိုပါတယ်။တိုက်ပွဲတွေဖြစ်ပွားမနေပေမဲ့လုံခြုံရေးအာမခံချက်ပေးလို့မရတဲ့နေမြေတွေရှိကြောင်းကိုလည်းဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ဖြစ်နိုင်ရင်တနင်္ဂနွေမှာရွေးကောက်ပွဲကိုဒါကျင်းပစေချင်ပါတယ်။အဲ့လိုမျိုးဖြစ်လို့မလို့ပဲနေရာအနှံ့မှာကျွန်တော်တို့မဲပုံးတွေပို့ဆောင်ပေးခဲ့တယ်။အခုမကျင်းပခဲ့ဘူးဆိုတဲ့နေရာတွေမှာတော့ကျွန်တော်တို့ပို့ဆောင်ခဲ့တာကိုကျွန်တော်တွေ့ရပါလိမ့်မယ်။တခုပြောချင်တာကတော့ပြစ်ခတ်တိုက်ခိုက်မှုတွေမရှိဘူးလို့ဆိုတာနဲ့လုံခြုံစွာလွတ်လပ်စွာမဲပေးနိုင်ဖို့ဆိုတာလည်းမဖြစ်နိုင်သေးပါဘူး။တိုက်ပွဲမဖြစ်သွားပေမဲ့လက်နက်ကင်တွေဝင်ရောက်နေတဲ့နေရာတွေရှိတယ်။ချင်းချောက်မှုရှိနေတဲ့နေရာတွေရှိတယ်။တပ်မတ်နယ်မြေတွေကိုကျော်လွန်ဝင်ရောက်နေတာရှိတယ်။လက်ဆက်စည်းရုံးဖို့သွားတဲ့အခါမှာအဲ့လက်နက်ကင်အဖွဲ့အစည်းတွေကတားဆီးခြင်းခံရတာတွေအဲတိုင်တာတွေဒါတွေလည်းတွေ့ရမှာဖြစ်ပါတယ်။အဲဒီလိုမျိုးနေရာမျိုးတွေမှာတိုက်ပွဲမဖြစ်ပွားတာမှန်ပေမဲ့လို့ကျွန်တော်တို့အနေနဲ့သုံးသပ်ချက်ထဲမှာတော့ဒီလိုတွေဖြစ်နေတယ်ဆိုတာသုံးသပ်ပြီးတော့တင်ရမှာဖြစ်ပါတယ်။
အခုလိုတက်မတော်ဘက်ကလုံခြုံရေးအကြောင်းပြရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘူးဆိုတော့တိုင်းရင်းဒေသကနယ်မြေတွေပေါ်မှာသုံးသက်ချက်ဟာတကယ်လက်တွေ့မြေပြင်အခြေအနေနဲ့ကင်းကွာတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဗဟိုကော်မတီဝင်အတွင်မှုတဦးအောင်မရက်ကျော်ကဝေဖန်ပြောဆိုလိုက်ပါတယ
်တိုးတိုးကမြေပြင်အခြေအနေကိုဟိုလေးလာမှုအားနည်းတယ်လို့ကျွန်တော်တို့ကတော့သုံးသက်ရှိတယ်ဒီမြောက်ပိုင်းဖက်မှာပျောက်ပေါက်တော့ဆိုရင်လုံးဝတိုက်ပွဲဖြစ်တာမရှိဘူးပြီးရင်ကျွန်တော်တို့စစ်တွေဆိုရင်လေအဲ့ဒီကန်ကော်ကျွန်းဆိုတဲ့ကြီးရောအုပ်စုကိုသူတို့ကပေလိုက်တယ်အဲ့ဒီကန်ကော်ကျွန်းဆိုတာကလည်းစစ်တပ်ရဲ့ဘေးနားမှာကဲ့ရဲ့ပေးရှိတာအဲ့ဒါတွေကိုပေလိုက်တယ်တော်တော်ကိုမေးခွန်းထုတ်စရာဖြစ်တော့တာပေါ့ပြည်နယ်ကော်မရှင်ကိုတော့ကန်ကွယ်လော်တယ်ပြပိုးထားတာတော့ရှိပါတယ
်ဒီလိုတိုင်းရင်းသားပါတီတွေမဲပေးခွင့်မဆုံးရှုံးစေချင်ဘူးဆိုရင်ရွေးကောက်ပွဲကျင်းပမယ့်တိုင်းရင်းနယ်မြေဒေသတွေမှာ
နှစ်ဖက်စစ်ရက်လိုက်ပါလို့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်SNLD ရဲ့ဒုတိယဥက္ကဋ္ဌဦးဆိုင်ညွန့်လွင်ကတိုက်တွန်းပါတယ်။တမရဘဲဆစ်စီမလို့ပဲလို့လား။နောက်ဟိုဘက်ကလည်းဆစ်စီမလို့ပဲလို့လား။အဲ့ဒီရွေးကောက်ပွဲကာလမှာပေါ့နော်။တစ်ဖက်နဲ့တစ်ဖက်လည်းဟိုစစ်ရေးအမျက်ထုတ်မှုတွေပေါ့နော်။မလို့ဘူးပဲလို့လည်းထင်တယ်။ရွေးကောက်ပွဲဆိုတာလူတို့ရဲ့ကိ
ကချင်းကရင်မွန်စတဲ့ပြည်နယ်တွေနဲ့ပဲခူးတိုင်းဒေသကြီးတွင်ကမြို့နယ်ကျေးရွာအုပ်စုတွေမှာရွေးကောက်ပွဲကျင်းပခွင့်မရှိကြောင်းတပ်မတော်ဘက်ကလုံခြုံရေးနဲ့ကာကွယ်ရေးအခြေအနေအရအကြံပေးခဲ့တာသာဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်တသက်တာဖြစ်ကြောင်းကိုလည်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတပ်မတော်ဘက်ကပြောဆိုခဲ့ကြောင်းပါရှင်ကျွန်မဆုမုံပါ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူမှမှန်ခံခံတက်ထားတဲ့အောင်လို့လူကြီးကတေချာကြပေးရပါမယ်အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းဆီးတက်ရပါမယ်အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းသင့်ပေတဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ် Cystic Fibrosis အဆုတ်ရောင်ယောဂါကင်ဆာယောဂဒီလိုယောဂအခန်းရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းဆီးမတက်ခင်လက်ကိုပိုးသက်ဆေးရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းဆီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနဲ့အရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းဆီးကိုတို့မနေရသလိုမေးစည်းအောင်မှမထားရပါဇက်နဲ့မကရသူများကိုလည်းပေးမသုံးရပါဘူးနှာခေါင်းဆီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းထန်းကားခရိုင်မှာကိုဗစ်ကာလအတွင်းမြန်မာလေလောက်သားတို့မိမိကိုယ်ကိုမိမိအဆုံးစီရင်မှုဖြစ်ပွားခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးပါမယ်ကျမမတ်အေးမှာပါထိုင်းနိုင်ငံတောင်ပိုင်းထန်းကားခရိုင်ကကူရပူရီမြို့နယ်ဘန်ကူရငါးဖန်းကျေးရွာကငါးအတင်ချလုပ်တဲ့ဂိုဒေါင်ဖဲချာလီနီးကတန်းရမှနေထိုင်နေတဲ့ရေလောက်သားတို့ဖြစ်တဲ့အသက်26နှစ်အရွယ်မောင်ဘူတင်အောင်ဟာအောက်တိုဘာလ23ရက်နေ့ကမိမိကိုယ်မိမိအဆုံးစီရင်ခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကပြောပြပါဗျာ
။မနီယာညကဟိုပါလေဟိုဥစ္စာပေါ့7နှစ်ကျော်လောက်မှသူ့အခန်းပေါ်တွေကနေပြီးတော့တွေ့ရပေါ့
။
ကျွန်တော်တို့နာဒီဖန်ငါခရိုင်ပေါ့ကိုရာပူရီအပိုင်းမှာရှိတဲ့ဗန်ကူကအဲဒီတန်ငါရွာပေါ့နော်အဲ့ဒီမှာပေါ့။အဲ့တော့သူကအဲ့မှာအခန်းပေါ်တွေနဲ့ဟိုပေါ့နှားပြီးနေတာပေါ့အဲ့ဒီခန်းမှာဖြစ်တဲ့အချိန်ကကျတော့မနက်ပိုင်းတော့ကဖြစ်တာဖြစ်မှာပေါ့ဆရာအောင်မချက်ရဆိုလို့ချင်းအလောင်းတွေ့ရတဲ့အချိန်မှာသူကလုံခဲ့တဲ့ဆင်းနိုင်တော့ကသေးတာလို့ပြောတယ်။ဒီစည်ကြီးကလူတွေတွားပြီးတော့အလောင်းတွားပြီးပဲအချိန်မှာဆာအဒီကိုယ်လက်တွေပါဆိုကိုယ်ကောက်ပြီးတော့ခုနဖြစ်နေတယ်။ဆာရွာထွက်ပြီးတော့အဲ့လိုဖြစ်နေတာ။ဒါနဲ့တက်ကြတယ်ကျိုးကဟိုပေါ့ကျိုးကအားသေးတော့လေတက်ကြပြီးတော့အဲ့လိုခုနဖြစ်နေတာ
။ဟုတ်ကဲ့
ဟုတ်ကဲ့။ဒီတော့ကျိုးကနောက်ဆက်နေဆောင်နေတဲ့ချီးတယ်။ဟိုဟိုပေါ့ဒီခိုင်းကြီးနဲ့မင်းပြားအော်ရှင်းပြောရရင်ကျွန်တော်တို့ဒီမှာတရားဝင်သားထွက်မလာတာတကယ်တကယ်လည်းဒီမှာလည်းအဲ့လိုမျိုးကိုယ့်ကိုယ်တတ်ပြီးသိတဲ့လူတွေကဒီကိုဗစ်ကြောင့်အလုပ်ကံရခက်ခဲကြောင့်မရသူအခြေအနေတွေကြောင့်တကယ်လူကရှိတော့ရှိတယ်မလေးချောက်တော့မများဘူးပေါ့
ကိုဗစ်ကံရောဂါကာလမှာအလုပ်ကံတွေကပုံမှန်မရှိတာမြန်မာပြည်ကမိသားစုတွေကိုငွေပြန်မပို့ပေးနိုင်တာတွေကြောင့်မြန်မာလူသမားတွေနေရာပြန်ကြတဲ့သူတွေလည်းတောင်းတဲ့ချီရှိနေပါတယ်တချို့ကတော့အလုပ်သမားလက်မှတ်သက်တမ်းတို့မတက်နိုင်တာအလုပ်ရှာဖွေဖို့ခက်ခဲတာအလုပ်ပြောင်းရွှေ့ဖို့အတွက်ကအခက်အခဲတွေကြုံနေရတာတွေလည်းရှိနေတာပါဒီကာလမှာကိုဗစ်ကံရောဂါရဲ့နောက်ဆက်တွဲအဖြစ်စိတ်ပိစီးမှုတွေများလာပြီးအခုလိုမျိုးမိမိကိုယ်မိမိအဆုံးစီရင်တဲ့အခြေအနေတွေထိရောက်လာတယ်လို့လည်းဦးမင်းဦးကပြောပြပါတယ်
အဲ့ဒီမိသားစုနဲ့ပတ်သက်ပြီးတော့ခုန ဟောပေါ့လေသူပူဝင်တော့ကတွေပေါ့အဲ့ဒါလည်းဒီယောဂာနဲ့ပတ်သက်တာလို့ပြောရင်ပတ်သက်တာပေါ့ဘာလို့ဘာလို့လဲဆိုတော့ဝင်ဝေပုံမှန်တိုင်းမရှိတော့မပို့နိုင်တော့ဘူးမယ်မထောက်ပံ့နိုင်တော့ဘူးအဲ့ခါကျတော့ဟိုမှာပြဿနာတွေတက်ပေါ့အဲ့တော့ဒီဘက်ကလည်းစိတ်တွေပူပြီးတော့အဲ့လိုမျိုးဖြစ်ကြတယ
်ထိုင်းနိုင်ငံမှာတော့ကိုဗစ်ရေးပေါ်ကာလအတွင်းအလားတူဖြစ်ရမျိုးမြန်မာနိုင်ငံသားတွေဖြစ်တာရှင်းမှုလောက်ရှိပါတယ်ထိုင်းနိုင်ငံမှာမြန်မာလူသမားသုံးသန်းတဲ့မနေ့အလုပ်လုပ်ကြနေကြတာဖြစ်ပြီးကိုဗစ်ကာလမှာအလုပ်လက်မဲ့ဖြစ်နေတာကြောင့်နေရက်ပြန်သူတောင်းတဲ့ချီပြီးရှိနေပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်တို့တန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero လေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါရစေ။ကျမကတော့အေးရပါ။ COVID-19 ကပ်ရောဂါကြောင့်နေအိမ်မှာနေထိုင်ရတာတွေများလာတာနဲ့အတူအလုံးလက်မဲ့ဖြစ်လာကြတဲ့အတွက်ဝန်ပြည်နယ်မှာအိမ်တွင်းအကြမ်းဖက်မှုနဲ့ဗိုင်းမှုတွေများလာတယ်လို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကဆိုပါရစေ။ဒီဆောင်မအဖြစ်ဆုံးကို Moon News Agency ကဒေတာဝန်ဆောင်မှုကဆက်ပြီးကြေပြပေးသွားမှာပါ
။ COVID ကာလအတွင်း stay home နေထိုင်ရတဲ့အတွက်ကြောင့်အိမ်တွင်းအကြမ်းဖက်မှုတွေတစထက်တစတိုးလာတဲ့အထက်မှာမွန်ပြည်နယ်ဟာလည်းအပါဝင်ဖြစ်ပါတယ်။အိမ်တွင်းအကြမ်းဖက်မှုနဲ့မရိမှုကျူးလွန်ခံရတဲ့လူအများစုကတော့အမျိုးသမီးနဲ့ကလေးသူငယ်တွေဖြစ်တယ်လို့ဒေတာခံလူမှုအဖွဲ့အစည်းတွေကပြောပါတယ
်။
COVID ကာလလည်းဖြစ်နေတယ်။ဒါပေမဲ့လက်မခံလို့လည်းမဖြစ်ဘူးဆိုတော့တကယ်လို့ကိုရတိဝင်ရမယ်ဆိုလဲအမတို့စီစဉ်ပေးရမယ်ပေါ့လေအခုလောလောဆယ်တော့အိမ်ကနှစ်ထပ်ဖြစ်နေတဲ့ဆိုပေမဲ့လဲရှိတာက18ယောက်တောင်မှဆိုတော့နေရာကနည်းနည်းခက်ခဲဖြစ်နေတယ်ပေါ့လေတယောက်တခန်းထားဖို့လည်းမဖြစ်တော့အစ်စ်ရောက်လာတဲ့လူတွေကတော့တယောက်တခန်းပဲပေးထားတယ်ကျန်တဲ့လူတွေကတော့ရောနှောပြီးနေရတယ်အဲ့လိုပဲစီစဉ်ပေးထားရတယ်ပေါ့နော
်ဒါကတော့မွန်ပြည်နယ်မော်လမြိုင်မြို့ကမိအမျိုးသမီးနဲ့ကလေးသူငယ်စောက်ရှောက်ရေးကေဟာရဲ့ program director မိချယ်ရီဆိုဖြစ်ပါတယ်မိကေဟာအိမ်တွင်းအကြမ်းဖက်ခံရတဲ့အမျိုးသမီးတွေမရိမှုကျူးလွန်ခံရတဲ့အမျိုးသမီးတွေနဲ့တက်ငယ်မရိမှုကျူးလွန်ခံရတဲ့ကလေးသူငယ်တွေကိုလိုအပ်နေတဲ့ဥပဒေပိုင်းဆိုင်ရာအကူအညီတွေအပြင်နှစ်သိမ့်ဆွေးနွေးပေးတာနဲ့ပြန်လည်ထူထောင်ရေးအတွက်ကူညီပေးနေတဲ့ကေဟာတခုဖြစ်ပါတယ်။မွန်ပြည်နယ်မှာ COVID-19 ရောဂါတည်ပြုလူနာ900ကျော်နဲ့သေဆုံးသူ8ဦးအထိရှိလာပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့အောက်တိုဘာလ23ရက်နေ့ထုတ်ပြန်ချက်အရသိရပါတယ်။မိကေဟာကိုအမျိုးသမီးနဲ့ကလေးသူငယ်အခွင့်အရေးကိုအဓိကဦးစားပေးဆောင်ရွက်နေတဲ့စံပြလူထုအခြေပြုဖွံ့ဖြိုးရေးအဖွဲ့က2022ဦးပိုင်းမှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ COVID ဖြစ်ပေါ်နေစဉ်ကာလအတွင်းမှာအိမ်တွင်းအကြမ်းဖက်မှုနဲ့မရိမှုကျူးလွန်ခံရတဲ့အရေးအတွက်မြင့်မားလာတဲ့အတွက်ကြောင့်ကေဟာအတွင်းမှာနေထိုင်ဖို့ခက်ခဲဖြစ်လာပါတယ
်။အ
ခု COVID ကာလတခြားလုံးမှာအိမ်တွင်းကြံပတ်မှုရောမရိမှုရောတိုးလာတယ်လို့ပြောရမယ်။အမတို့စီမှာအခုထိဆက်သွယ်လာတဲ့လူရှိတုံးပဲ
။ကေဟာကိုရောက်လာတဲ့လူတွေဟာတရားရင်ဆိုင်ပြီးတဲ့အသည့်ကေဟာမှာနေထိုင်ကြတယ်လို့တချို့ကတော့စိတ်တန်ရာတွေပြေပြောက်တဲ့အသည့်နေထိုင်ကြပါဗျ။အမှုတစ်ခုပြည့်ပြတ်ဖို့အတွက်တရားစီရင်ရေးကလည်းတာမန်အချိန်မှာတောင်နှစ်နဲ့ချီကြာနိုင်ပြီး COVID ကာလအတွင်းမှာတော့ပိုပြီးတော့ကြာကြာနေပါဗျ။
我家个地长满了个，忙干了个地满处都好个，还没问上后脑个嘞。
အစကတော့ပိတ်ဖို့စီစဉ်တယ်။ဒါပေမဲ့ပိတ်လို့လည်းမဖြစ်ဘူး။အန်ဒီယကင်းစွာဆောင်ရွက်ဖို့ပဲလိုတော့တယ်။နောက်တစ်ခုကတရားရုံးတွားတဲ့အခါမှာခက်ခဲဖို့ဖြစ်တယ်။အများစုကတော့ယုံချင်းတွေရွှေ့ထားရများတယ်ဒီကိုဗစ်ကာလမှာလေ။ဒါပေမဲ့အမတို့မှာတချို့ကတချုံအထိယုံချင်းတွားတတ်ရတယ်ဆိုတော့အဲ့လိုမှုမျိုးအရင်ခက်ခဲဖြစ်တယ်
ကိုဗစ်ကာလအတွင်းကျူးလွန်ခံရတဲ့အမှုတွေမှာဆိုရင်သဆိုင်တွေကြောင့်မဟုတ်ပဲဆွေမျိုးနှီးဆက်သူတွေကကျူးလွန်သွားတာကိုခံရတဲ့သူတွေကများနေတယ်လို့မိခင်ရီဆိုကပြောပါတယ
်ပါတော့လိပ
ြအမတို့စီကိုရောက်လာတဲ့အမှုတော်တော်များများကသဆိုင်နဲ့ဖြစ်တဲ့အမှုကနည်းတယ်အထူးသဖြင့်ဦးလေးနဲ့တူမှညီမနဲ့အကိုဝန်းကွဲအဖိုးနဲ့မိအဲ့လိုတွေကများတယ်ဘာလို့လဲဆိုတော့ကလေးကိုချင်းကဲတဲ့သူတွေကသဆိုင်တွေနည်းတယ်လို့မိဘတွေကလည်းသဆိုင်တွေချက်ဆွေမျိုးသားချင်းတွေကိုယုံပြီးမိမိတို့ရဲ့တာသမီတို့ကိုစိတ်ချစွာနဲ့အထားရတဲ့ကြောက်ပဲဖြစ်တယ်
။အခုလိုကန့်ယောဂါကာလမှာအလုံးလဲမဲ့ဖြစ်တာများပြီးတိုင်ကြတဲ့နေရာအခက်အခဲတွေကြောင့်ပုံမုံများပြားလာတယ်လို့မေတ္တာဆောင်စည်းကေဟာဥက္ကဋ္ဌတော်တီတီနယ်ကဆိုပါတယ်
။လက်ရှိမှာဘာဖြစ်လဲဆိုတော့ဖြစ်ပြီးပြီဆိုရင်တို့ကယုံနေပါလိမ့်ကက်တွေတွားဖို့အတွက်ကခက်ခဲတယ်လေ။အာဒါကိုသိကြီးနဲ့ဖြစ်ပါမလားဆိုတဲ့အတွေးတွေနဲ့ဟိုနေ့မဖြစ်မိဘူး။အဲ့ဒီခါကျတော့အတင်းထဲမှာဖြစ်နေတာတော့များနေတယ် အဓိကတော့ဘာဖြစ်လဲဆိုတော့အလုံးမရှိတာပေါ့နော်အလုံးမရှိဘူးသူတို့ရဲ့အာယုံဆိုင်မှုတွေမရှိနေဘူး
မုံပြင်းတဲ့အသွင်းကအိမ်တွင်းအကြံဖက်မှုနဲ့မတိုင်းမှုကျွလွန်ခံရတဲ့အမျိုးသမီးတွေအတွက်အကူအညီပေးနေတာကမိကေဟာအပြင်နောက်ထပ်ကေဟာတိတ်မြန်များစွာရှိမနေပါဘူး။မော်လမြိုင်မြို့ရွှေမြိုင်ဒီရီရက်ကွက်မှာဖွင့်လင်းထားတဲ့မေတ္တာစုံစည်းကေဟာဟာအမျိုးသမီးတွေကိုကူညီပေးနေတဲ့ကေဟာတစ်ခုဖြစ်ပါတယ်။ကိုဗစ်ကြောင့်ကေဟာကိုခိတ္တပိတ်ထားရတာဖြစ်တယ်လို့တော်တီတီနယ်ကဆိုပါတယ
်။ကိုဗစ်ကာလထဲမှာတော့ဒီနယ်ကတော့ကိုနီးမလုထားတော့ဘူး။ဟိုရုံးကပိတ်ထားလိုက်တယ်လေတိတ်ပြီးတော့အပြင်မှာပဲဒီနယ်တို့လိုက်တော့ပြီးတယ် GB တွေပတ်သက်တာလို့ဥပမာအခုဒီနေ့ဆိုရင် time rate လိုမျိုးပါမျိုးပတ်သက်တာလို့ဆိုရင်တော့ဒီနယ်အဲအပြင်သွားပြီးတော့တက်လို့တာပေါ့နော
်2020ခုနှစ်အတွင်းမှာတိုင်းငံမတိုင်းမှု49မှုရှိတယ်လို့ရဲမှုထွန်းထွန်းကဆိုပါတယ်အမှုတွေကိုဖြည့်ရှင်းပုံနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မှတ်ချက်မပေးလို့ဘူးလို့သူကဆိုပါတယ်အခုလိုအဖြစ်ပြက်မျိုးဟာပေါ်ဝမှာအမဲဆက်တစ်ခုဖြစ်လာနိုင်တာကြောင့်ရဲစခန်းကိုမရောက်လာတဲ့အမှုရဲ့အတွက်ဟာအခုထက်ပိုများနေပါတယ်လက်ရှိဖြစ်နေတဲ့မတိုင်းမှုတွေအတွက်ဥပဒေပိုင်းမှာပြည်နယ်လူမှုဝန်ထမ်းဦးစီးဌာနကဆောင်ရွက်ပေးနေတာဖြစ်ပြီးကြန့်ရှိနေတဲ့အမှုတွေကိုတော့ CSO အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်လက်ရှိ COVID ဒုတိယလှိုင်းမှာမတိုင်းမှု9မှုအတွက်လူမှုဝန်ထမ်းကလိုက်ပါဆောင်ရွက်ပေးနေတာဖြစ်ပါတယ်ဒါပေမဲ့လည်းမြို့နယ်အစိမ်းမှာစိတ်ဖောက်မရှိသေးတဲ့အတွက်ကြောင့်နှင်းနာတဲ့အမျိုးသမီးငယ်တွေထားရှိဖို့အတွက်ကိုတော့မော်လမြိုင်မြို့မှာရှိတဲ့မိကေဟာနဲ့မြစ်တန်ဆောင်စည်းကေဟာလိုနေရာတွေကိုသာလွှဲပို့ပေးနေရတာပါအခုလက်ရှိဖြစ်နေတဲ့အမှုတွေဟာလည်းသူတို့ရဲ့စိတ်ပိုင်းဆိုင်ရာတွေလုံခြုံရေးအတွက်လိုအပ်နေတဲ့အတွက်ကြောင့်မရှိမဖြစ်ကေဟာမှာလက်ခံထားရတာဖြစ်ပါတယ်သူတို့ရဲ့စိတ်ဖောက်တွေမှာလည်းနေရာအခက်အခဲတွေဖြစ်ပေါ်နေတာကြောင့်လူမှုဝန်ထမ်းအနေနဲ့မြို့နယ်အစိမ်းမှာစိတ်ဖောက်ဖွင့်ပေးဖို့လိုအပ်တယ်လို့မိချယ်ရီဆိုကပြောပါတယ်
။အေးဒါအမျိုးသမီးအကုန်မျိုးသမီးနေမှာကောင်းကလေးစိတ်ဖောက်
မြို့နယ်အစိမ်းမှာမျိုးသမီးရေးရာဖွဲ့တွေရှိပေမဲ့သူတို့စီမှာစောက်ရှောက်ဖို့နေရာမရှိဘူးဖြစ်နေတယ်။ဆိုတော့မြို့နယ်မှာဖြည့်ရှင်းလို့ရတဲ့ပြဿနာတွေလည်းအမားတို့စီလွှဲရတယ်ဆိုတော့အမားတို့ဖြစ်စေချင်တာကမြို့နယ်အစိမ်းမှာလည်းစိတ်ဖောက်ဖွင့်စေချင်တယ်ဒါမှမြို့နယ်မှာဖြည့်ရှင်းလို့ရတဲ့အမှုတွေဆိုမြို့နယ်မှာရှင်းပြီးမြို့နယ်မှာပဲစောက်ရှောက်လိုက်ရင်အခုလိုမျိုးတဏှာတဲမှာပဲစုပြောင်းနေတာမျိုးမဖြစ်တော့ဘူးပေါ့လေ
အချမ်းဖက်ခံရတဲ့အမျိုးသမီးတွေဘဝပြန်လည်ထူထောင်နိုင်ဖို့အတွက်ပြည်နယ်အစ်စ်ပြန်လည်ထူထောင်ရေးစင်တာတစ်ခုဖွင့်လှစ်ပေးဖို့ကိုလည်းအစိုးရထံကိုတင်ပြထားတာရှိတယ်လို့သိရပါတယ်လက်ရှိအချိန်မှာတော့နေရာအခက်အခဲဖြစ်နေတာတွေကိုဖြည့်ရှင်းဖို့အတွက်အိမ်ကလေးထပ်ငါထားပြီးအသေးရောက်ရှိလာတဲ့လူတွေကိုထားသွားဖို့အစီအစဉ်နေပါတယ်အမျိုးသမီးတွေအပေါ်နှီးမျိုးစုံနဲ့အကြမ်းဖက်ခံနေရတဲ့ကိစ္စတွေမှာဆိုရင်အနည်းစုကသာအမှုဖွင့်ပြီးတရားရင်ဆိုင်ရာတွေရှိကအများစုကတော့တရားရင်ဆိုင်ရာမှာကိုကြောက်တယ်လို့အသက်အန္တရာယ်နဲ့စိတ်ပိုင်းဆိုင်ရာခြိမ်းခြောက်ခံရတာတွေကြောင့်ဖွင့်မပြောတဲ့အမှုတွေလည်းရှိနေပါတယ်။ဒါပေမဲ့ဖွင့်ပြောလာတဲ့အမှုတွေကိုရင်ဆိုင်ဖို့တရားရုံးဘက်ကအမှုရဲ့ချွေဆိုင်ကားတွေရှိတဲ့အတွက်ကြောင့်အမှုရင်ဆိုင်နေတဲ့အမျိုးသမီးတွေကိုကိဟာမှာပဲဆက်လက်ပြီးတော့စောင့်ရှောက်ထားရတာဖြစ်တဲ့အတွက်ကြောင့်နေထိုင်ဖို့အခက်အခဲတွေဖြစ်နေပြန်ပါတယ်။အကြမ်းဖက်ခံရတဲ့သူတွေအတန်ကြဲကြဲလောင်လောင်ကြားလာနိုင်ရဖို့အတွက်အကူအညီပေးနေတဲ့သူတွေရဲ့အခက်အခဲတွေကိုတာဝန်ရှိသူတွေကသိရှိပြီးအချိန်မီဖြေရှင်းနိုင်ဖို့အတွက်လွတ်တော်ထဲကအမျိုးသမီးကိုယ်စားလှယ်လောင်းတွေပို့ပြီးပါလာဖို့မျှော်လင့်နေကြပါတယ်။မွန်အမျိုးသမီးအဖွဲ့ဥက္ကဋ္ဌမိကွန်ချန်နွန်ကတော့
အနေနဲ့တမန်အနေနဲ့ယုံကြည်ချက်တူတာတော့ခုလိုမျိုးပေါ်တော့ရွေးကောက်ပွဲမှာပေါင်းရင်ကြိုင်မယ်လို့ဖြစ်ချင်တာလည်းမျိုးသမီးတွေနေနိုင်တယ်။မျိုးသမီးတွေရဲ့လိုအပ်ချက်ကပါတယ်ဖြစ်တယ်လဲဆိုတော့သူတို့နေနဲ့တော့မှတည်တယ်။သူတို့နေနေယုံကြည်ပြီးသားရှိတယ်ပေါ့နော်။ဆိုတဲ့အခါကျတော့အကြီးအကျယ်သူတို့သာတကယ်လို့များရွေးကောက်ပွဲမှာနေရာရလာဆိုလို့ကျန်တော့မျိုးသမီးတွေအတွက်တကယ်လို့အပ်တဲ့အချက်တွေကိုဖြစ်ပြီးပေးနိုင်တဲ့အပြင်ကျောင်းလူမျိုးသမီးတွေအများအားလေးစားအားထားရတဲ့စံပြမျိုးသမီးတွေလည်းဖြစ်လာမယ်လို့တော့ဒီမှာနေရာတော့ဆိုပြပါတယ်
ကျင်းစားပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒုသက်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုကျင်းစားပေးခဲ့တာကတော့ Go News Agency ကဝန်ဆောင်မော်ဒုသက်ကအေးအောင်ဇာနီနဲ့ Oliver Slow တို့ဖြစ်ပါတယ်။ဒုသက်ပတ်စဉ်အတန်းလှည့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒုသက် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့အနည်းငယ်နေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တရုတ်နဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ ထိုးတန်အစီအစဉ်ကိုနားဆင်ပေးရအတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOE American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်။ကျွန်တော်တို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒရက်လီလိုက်အစီအစဉ်နေရာမှာရွေးကောက်ပွဲအထူးအစီအစဉ်တရားနဲ့အစားထိုးတင်ဆက်ပေးနေပါတယ်။ဒီပတ်မှာတော့ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ်။ Channel FFE သတင်းအယ်ဒီတာကိုမှုတက်ကနေပြီးတော့တင်ဆက်ပေးထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။ပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့2020ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြွေးကြော်သံဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါ။အဲ့တော့ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဗဟိုပြန်ကြားရေးကော်မတီတွင်ရင်မှုမုံရောင်အောင်ရှင်ဖြစ်ပါတယ်။ပြည်သူ့ပါတီဥက္ကဋ္ဌဦးကူကူကြီးဖြစ်ပါတယ်။ပြည်တော်စုကောင်းကျိုးဆောင်ပါတီရဲ့ဟိုချံပေးပုံကူများအဖွဲ့ခေါင်းဆောင်ဦးကူကူနိုင်ဖြစ်ပါတယ်ဒီတစ်ပတ်ကျွန်တော်တို့ဒီ2020ရွေးကောက်ပွဲအထူးစီစဉ်တဲ့ပတ်သက်ပြီးတော့ဆွေးနွေးမယ့်အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြွေးကြော်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာပါ2008အခြေခံဥပဒေပြင်ဆင်ရေးကဒီနိုင်ငံရေးပါတီတိုင်းလိုလိုရဲ့ဒီရွေးကောက်ပွဲကြွေးကြော်ချက်တွေနောက်တစ်ခါဒီရွေးကောက်နိုင်ငံရေးညီမှန်းချက်တွေရွေးကောက်ပွဲခရီးတွေမှာပါတဲ့အဓိကအနေနဲ့ပါတဲ့အကြောင်းအရာတစ်ခုလည်းဖြစ်တယ်ပေါ့နော်ဆိုတော့ဟိုပြီးခဲ့တဲ့ဒီအစိုးရတက်တန်းနှစ်ခုဒီလွတ်တော်တက်တန်းနှစ်ခုအတွင်းမှာလည်းအခြေခံဥပဒေပြင်ဆင်ရေးကိုဒီပြတော်လည်းမှာလှုပ်ဆောင်ခဲ့တာမျိုးရှိတယ်။ဒါပေမဲ့ဒီနိုင်ငံရေးအင်အားစုတွေဒီတိုင်းနာအင်အားစုတွေမျှော်လင့်တဲ့ဒီ Federal Democracy ပြည်တော်အစုရှိသွားတဲ့အခြေခံဥပဒေတော့မဖြစ်လာသေးဘူးပေါ့နော်။ဆိုတော့ကျွန်တော်ဒီ2020ရွေးကောက်ပွဲအလွန်မှာဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးပါတီရဲ့အနေနဲ့ပေါ့နော်။ဆိုတော့ဟိုအခြေခံဥပဒေပြင်ဆင်ရေးကိုဟိုနီးပြူဟာတွေပို့ပြီးတော့မှအာမခံချက်ရှိမယ်ပြည်သူကိုအာမခံချက်ပေးနိုင်မယ်နီးပြူဟာတွေပို့ပြီးတော့မှဒီခြေကံဥပဒေပြင်ဆင်ရေးကိုထိရောက်နိုင်အောင်လုပ်ဆောင်မယ်စဉ်းစားချက်မျိုးတွေဆိုတော့ရှိပြီလားပေါ့နော်ဒါမျိုးချမှတ်ထားတာကိုရှိပြီလားဒါမျိုးဒီပြူကအပြောင်းလဲတွေကိုလုပ်ဆောင်ဖို့ရည်ရွယ်ထားတာမျိုးရှိသလားပေါ့ဒါလေးကိုကျွန်တော်ရင်စပြီးတော့ပြောချင်ပါတယ်အရင်ဆုံးတော့ကျွန်တော်အန်ဂယ်မွန်ရောင်အောင်ရှင်ကိုဖိတ်ခေါ်ချင်ပါတယ်အန်ဂယ်မွန်ရောင်အောင်ရှင်စပြီးဆွေးနွေးပေးပါဦး
ကျွန်တော်တို့အခုရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတော်တော်များများရဲ့ညီမချက်ထဲမှာပါလာတာဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးဆိုတာပါလာတဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီဟာကိုအများကြီးကြိုးဆိုပါတယ်အများကြီးလည်းဒီနဲ့အားရမှုရှိပါတယ်အဲကျွန်တော်တို့ LND အနေနဲ့ကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဟိုတစ်လျှောက်လုံးကျွန်တော်တို့ဟိုစူးစမ်းခဲ့ကြတာပါပဲ1993ဟိုကြိုက်ဆန်ကုန်းအမျိုးသားညီလာခံကလေးကကျွန်တော်တို့ကစပြီးတော့ဒီဟာကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့စူးစမ်းခဲ့ကြတာပဲနောက်တစ်ခါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတီးပြုမဲ့ကိစ္စမှာလဲကျွန်တော်က notebook ဆိုပြီးတော့ကျွန်တော်ကန့်ကွက်ခဲ့တယ်။နောက်2008ပွဲစည်းပုံအခြေခံဥပဒေရပြုလုပ်တဲ့2020ရွေးကောက်ပွဲလဲကျွန်တော်တို့မပါခဲ့ဘူး။ဒါတွေလဲကျွန်တော်ပဲဒါဟိုသပိတ်ပေါက်တယ်လို့ပဲဆိုရလို့လုပ်ခဲ့ကြတယ်ပေါ့။နောက်တစ်ခါဒီဝက်နောက်ပိုင်းမှာလဲကျွန်တော်က436ပြင်ဆင်ရေး436ကိစ္စတွေနောက်59စာလုံးကိစ္စတွေဒါတွေမှာလဲကျွန်တော်ကကျွန်တော်တို့နဲ့မိတ်ဖက်ပေါ့လေမိဖက်ကျွန်တော်ညီနောင်ပါတီတွေပါတယ်ကျွန်တော်လည်းမိဖက်ဒီဒီမိုကရေစီအင်အားစုတွေအကြောင်းသားတွေပါတဲ့အင်အားစုတွေနဲ့ကျွန်တော်တို့ဒီဟာကိုပြုပြင်ပြောင်းလဲမှုလုပ်နိုင်အောင်ကြိုးစားခဲ့ကြတာပါပဲနောက်ဆုံးမှာတော့ကျွန်တော်တို့2015ရွေးကောက်ပွဲပြီးတော့ကျွန်တော်တို့ကလွတ်တော်ထဲမှာအများစုရလာတယ်အများစုရလာတဲ့အချိန်ကျတော့လည်းဒီဟာကိုပဲထပ်ပြီးတော့ကြိုးစားကြတာပါပဲပြီးခဲ့တဲ့2019ကာလပဲဆိုပါစို့အဲ့ဒီမှာကျွန်တော်တို့ဒါလွတ်တော်ထဲကနေပြီးတော့ပြင်ဆင်ဖို့ကြိုးစားခဲ့ကြတာပါပဲ။ဒါအားလုံးကြည့်ပါလေ။တို့တော်တွေကပြင်ဆင်ဖို့ကြိုးစားခဲ့ကြတဲ့အခါမှာဟိုတို့ချုပ်ပြောရရင်တော့ကျွန်တော်တို့ မအောင်မြင်ခဲ့ပါဘူးမအောင်မြင်ပေမဲ့လို့ကျွန်တော်တို့မှာအဲဒီဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတိပြုရမယ်သို့မဟုတ်ကျွန်တော်တို့အဲဒီကျွန်တော်အလေးနဲ့ထားရတဲ့အချက်၃ချက်ကျွန်တော်ရခဲ့ပါတယ်အဲ့ဒါတော့ဘာလဲဆိုတော့နံပါတ်၁ကကျွန်တော်တို့2015တုန်းကလူလူလူလူကိုပေးထားတဲ့ဂရိတိုင်းကျွန်တော်တို့ကြည့်ပြအောင်ကျွန်တော်တို့စိုက်မမလုတ်ဆောင်ခဲ့တယ်ဆိုတဲ့အားကိုတို့ဒါကိုဟိုပြည်သူလူသိသိခဲ့ပါတယ်နံပါတ်၂ကတော့လွတ်တော်ထဲမှာပြင်ခဲ့ပြီမလို့အဲ့လွတ်တော်ထဲမှာကျွန်တော်တို့နဲ့အတူပဲဒီမိုကရက်တစ်အင်အားစုလွတ်တော်ကိုယ်စားလှယ်တွေပါလာတယ်တိုင်းရင်းသားမျိုးနွယ်စုလွတ်တော်ကိုယ်စားလှယ်တွေပါလာတယ်ဒီပြည်စင်မှုတဲမှာကျွန်တော်တို့ပူးပေါင်းပြီးတော့ပါလာတယ်အဲ့ဒီဟာလဲကျွန်တော်တို့အတွက်ဒါအားတစ်ခုဖြစ်တယ်လို့ကျွန်တော်သတိပြုပြပါတယ်နံပါတ်၃ချက်ကတော့ကျွန်တော်တို့လွတ်တော်ထဲမှာရှုံးတော်ရှုံးဒီပဲဖြစ်စေနိုင်ဒီပဲဖြစ်စေလို့ဒီပြင်ဆင်မှုအတွက်ပြည်သူလူထုကကျွန်တော်တို့ကိုဆက်ပြီးတော့အားပေးနေတယ်ဆိုတာကိုကျွန်တော်တို့သတိပြုမိတာရှိပါတယ်အခုလာမဲ့ဒီလွတ်တော်သက်တမ်းပါပေါ့လေတကယ်လို့ကျွန်တော်တာဝန်ယူနိုင်မဲ့အခြေအနေမျိုးဖြစ်ဖြစ်မဖြစ်ဖြစ်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့မူလရည်ရွယ်ချက်ဖြစ်တဲ့ပြည်သူ့ကိုချေကဥပဒေပြင်ဆင်ရေးကိုဆက်ပြီးတော့ကျွန်တော်တိုင်ပွဲဝင်သွားမှာပဲဆက်ပြီးတော့ကျိုးစားသွားမယ်ပြည်သူလူထုနဲ့အတူဆက်ပြီးတော့ကျိုးစားသွားမယ်လို့ကျွန်တော်အရင်ဆုံးပြောချင်ပါသေး
တယ်။ဟုတ်ကဲ့ဟုတ်ကဲ့ဘုက္ကိုကြီးဒီချက်တော့ဆွေးနွေးပေးပါအောင်ဒီပေါ်မှာ
result based management ဆိုတာများသောအားဖြင့်ကတော့စီးပွားရေးလောကမှာ business level မှာတော့ဒါတော့တွင်ကျပါတယ်။အဲ့တော့ကျွန်တော်တို့ကနိုင်ငံရေး level မှာလည်းပဲ RBM ဖြစ်ဖို့လိုတယ်။ခြေလေးလုံးကာလမှာ result based သွားဖို့အတွက်အဲ့ဒီချိန်တုန်းကအပြင်းထန်ဆုံးလမ်းကြောင်းဖြစ်တဲ့အစဉ်ပြိုင်အစိုးရလမ်းကြောင်းကိုကျွန်တော်တို့ထောက်ခံပြီးတော့ဖြည့်ဝဲရုံးလုံရှောင်းမှုတွေလုပ်ခဲ့တယ်သို့တော့ထိပ်ပိုင်းကောင်းဆောင်တွေကြားထဲမှာပဲနှုတ်ထွက်တာတွေပါတယ်ဖြစ်ပြီးမအောင်ဘူး90ရွေးကောက်ပွဲပြီးတဲ့အခါကျတော့လေဖွဲ့စည်းပုံအကျက်အကဲဖြစ်တဲ့အခါကျတော့ဒါကျွန်တော်တို့စာတန်းတစ်စောင်ကိုအကြံပြုစာတင်ခဲ့ပါတယ်လမ်းကြောင်းဒီတရားဒါတွေကကျွန်တော်ထုတ်မပြောခဲ့သေးတာပေါ့အဲ့တော့ပေါင်ထဲမှာတော့ကလည်းကျွန်တော်တို့ဒီညောင်းနှပင်တစ်ဖက်သက်ရေးဆွဲတာကိုကျွန်တော်တို့ဆန့်ကျင်တယ်အဲ့တော့နောက်တစ်ခုကတော့2005မှာပထမတစ်ခေါက်ကျွန်တော်အပြင်ပြန်ရောက်လာလွတ်လာတဲ့အခါကျတော့လေဒီတပတ်သက်ရေးဆွဲနေတာကိုပေါ်ပေါ်ထင်ထင်လူသိရှင်ကြားဝေဖန်ကန့်ကွက်တဲ့အတွက်ကြောင့်ကျွန်တော်တို့ထပ်ပြီးတော့ပန်းစည်းခံရတယ်နောက်ဆုံးဒီ88တောင်သားကောင်းဆောင်တွေအပြင်မှာရှိနေခြင်း2008ဖွဲ့စည်းပုံအတည်ပြုဖို့အတွက်ကျွန်တော်တို့ဟာအဟံတားဖြစ်နေတယ်လို့ယူဆဖို့ရပါတယ်ဒါကြောင့်မို့လို့လေကျွန်တော်တို့ကိုဒါ65နှစ်နဲ့6လပေါ့ချပြီးတော့ဒါရောက်ဝေးအဝေးဆုံးနယ်စပ်နယ်ပြားတွေပို့ခဲ့အဲ့တော့ပြောချင်တာကဒီဖွဲ့စည်းပုံကိုကျွန်တော်တို့ကမဖြစ်ခင်လေကကျွန်တော်တို့ကန့်ကွက်ခဲ့သို့တော့အောင်မြင်တယ်။ဒါပြက်ရေကောက်ပွဲကို NLD ကဝင်မယ်ဆိုတော့ဆုံးဖြတ်ချက်ဟာလည်းပဲဒါလက်တွေ့ကျတယ်ဒီတခါတော့ဒါကျွန်တော်တို့ဒါ result oriented ဖြစ်တယ်စန့်ကျင်နေုံနဲ့မလုပ်မယ်ဆိုတာလည်းပဲ alternative တစ်ခုကိုမပြနိုင်တဲ့အခြေအနေမျိုးမှာဒါကိုဟို risk view ပြီးတော့ဝင်မယ်လို့ဆိုတဲ့ဟာကိုကျွန်တော်တို့ထောက်ခံခဲ့တယ်။2013နှစ်စန်းပိုင်းမှာအင်းဒရာမှာလူလူဆွေးနွေးပွဲပွဲမှာကွယ်လွန်သွားပြီဖြစ်တဲ့ဆရာဦးကိုနေရထင်လင်းဦးရကျွန်တော်ရေးတာဆက်ပြီးတော့၄၃၆ပြင်ဆင်ရေးကိုကျွန်တော်ပြောခဲ့ကျွန်တော်တို့ကဖွဲ့စည်းပုံပြင်ဆင်ရေးအတွက်လူလူထောက်ရှားမှုတွေလုပ်တယ်လို့တစ်ချိန်တည်းမှာခေါင်းဆောင်၅ယောက်နဲ့ပြည်စုံဆွေးနွေးမှုအတွက်ကျွန်တော်တရားဝင်စာတင်ခဲ့တယ်အဲ့ဒါဘာလဲဆိုတော့ဒေါ်အောင်ဆန်းစုကြည်ဦးသိန်းစိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးရွှေမန်းဦးခင်အောင်မြင့်အဲ့ဒီ၅ယောက်နဲ့ကျွန်တော်တို့တို့တော့ပြန်ပါမှာဒီကြားဆွေးနွေးပြီးတော့သဘောထားတွေရယူဖို့ကျွန်တော်ကြိုးစားခဲ့ကျွန်တော်တို့ကဒီဥပဒေတစ်ခုကိုပြင်ဆင်တော့မယ်ပြဋ္ဌာန်းတော့မယ်ဆိုရင်လက်တွေ့ရလက်ထွက်ဖို့အရွေးဖြစ်ဖို့အတွက်ပြင်ဆင်ရတဲ့အပိုင်းတွေရှိတယ်အဲ့တော့ကျွန်တော်တို့ကဖြစ်စေချင်တာကရလက်ဦးတည်တဲ့ဒုက္ခမှုမျိုးဟိုကကျွန်တော်တို့ကပြင်ဆင်တာတွေအများကြီးတဲမှာသူ့ရဲ့ timeline နဲ့ပေါ့အချိန်ကာလအကြံတန်နဲ့ဒီကာလသက်တမ်းမှာ၅နှစ်မှာဘယ်ဟာတွေကိုပူစားပေးပြင်မယ်ကိန်းကနန်းအရာကဘယ်လိုမှပြင်လို့မရဘူးဒါဆိုရင်နိုင်ငံရေးအရာဘလောက်အမှုပညာမြောက်အောင်ဆောင်ရွက်နိုင်တယ်လဲဆိုတာကဒီဖွဲ့စည်းပုံပြင်ဆင်ရေးအဓိကတစ်ဖြစ်တယ်။ဟိုဒီလိုပြောလို့ကျွန်တော်တို့ကစစ်တပ်ကိုဟလာအလျှော်ပေးလိုက်ရောပြီးတော့ခေါင်းရှုပ်ဖို့ပြောနေတာမဟုတ်ဘူး။ကျွန်တော်တို့ struggle လုပ်တဲ့ဘိုင်းတွေအရလုပ်ကိုလုပ်နေတာ။အခုကျွန်တော်တို့တော်တက်တန်း20မှာပြောရင်ဒါအရင်တက်တန်းလုံးကပြည်တော်စုဦးတွေအမှတ်45နဲ့ဇယားနှစ်နဲ့ဇယား9မှာပါတဲ့အချက်54ချက်တူးချက်ပြီးတော့ပြင်ဆင်နိုင်ခဲ့တယ်။အခု9နှစ်တက်တန်းမှာမတန်ဆွမ်းနဲ့အိုမင်းမဆွမ်းနှစ်ချက်ပြင်နိုင်ခဲ့တယ်။ဘလောက်ကျွန်တော်တို့ခံခံမှာမှာကျွန်တော်တို့ရရှိလိုက်တယ်လေဆိုတာ။ဒါကျွန်တော်တို့ကဟိုကိန်းကနန်းအချက်အလက်တွေနဲ့ဟိုစင်ဂျင်လုံးတရားနဲ့ကျွန်တော်တို့ကချင်းကပ်ဖို့လိုတယ်။ကျွန်တော်တို့က32နှစ်ကျော်လောက် ကျွန်တော်ကဟိုပြောရင်တော့ရှင်းလင်းလုံးဥဆောင်ခဲ့တဲ့တောင်သားတယောက်အနေနဲ့ပြောရင်ကျွန်တော်တို့ဒီလည်းအများကြီးမျှော်လင့်တယ်နောက်ဆုံးကျွန်တော်အခုပါတီထောင်တာကို၌ကအားမလို့အားမရစိတ်နဲ့ကျွန်တော်မှကျွန်တော်လှုပ်ချင်တဲ့ vision တွေရှိအဲ့ဒါတွေကိုလွတ်လွတ်လပ်လပ်အကောင်အထည်ပေါ်နိုင်ဖို့အတွက်ကျွန်တော်တို့စိတ်တူတူရဲဘော်တွေစူးစီးပြီးတော့ပါတီထောင်တဲ့ကိစ္စမှာလက်တွေ့ကြကြပြင်နိုင်မဲ့ကိစ္စတွေအများကြီးရှိဆိုတော့ဘာကြောင့်မလို့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ကိုယ်ပိုင်အယူအဆတွေ vision တွေကိုအကောင့်တွေပေါ်ခြင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းဟို reserve based ပေါ့ reserve oriented ပေါ့နော်ရလက်ကိုဦးတည်တဲ့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေကိုကျွန်တော်တို့လုပ်ပေးဖို့လဲကျွန်တော်တို့မှာအစီအစဉ်တွေရှိတယ်အဲ့တော့ပြင်ဆင်ထားတာတွေလည်းရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒီကုနာကျတော့ဆွေးနွေးပေးပါအောင်ဒီပေါ်မှာ
ရွှေကောက်ပွဲကော်မရှင်ဥပဒေနဲ့ပတ်သက်လို့လည်းကျွန်တော်ပြင်ဆင်ရေးလေးကိုပထမဆုံးစပြီးတော့ကြံပြုချင်ပါတယ်အဲ့တော့အခုလွတ်လပ်ပြီးတော့မျှတတဲ့ရွှေကောက်ပွဲဖြစ်အောင်ဆိုတဲ့နေရာမှာဒီကဒိုင်လူးတပွဲကြည့်ကြရတယ်ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ခန့်ခန့်ကအရေးကြီးပါတယ်အဲ့တော့ကော်မရှင်ကိုနိုင်ငံတော်သမ္မတအနေပြီးတော့ခန့်တောင်းပေးရတာဖြစ်ပါတယ်အဲ့တော့ရွေးကောက်ပွဲမှာအများစုနိုင်ရတဲ့ပါတီကအစိုးရဖွဲ့ပြီးတော့ကော်မရှင်ကိုခန့်တာဖြစ်တဲ့အတွက်ကော်မရှင်ရဲ့ရက်တီချက်အဆောင်အချက်ဒီပုံမှာတချို့ကမေးခွန်းထုတ်ကြတာရှိပါတယ်အဲ့တော့ကျွန်တော်အနေနဲ့မြင်တာတော့ပို့ပြီးတော့လွတ်လပ်ဖို့ညှတာဖို့ဆိုရင်တော့ကော်မရှင်ရဲ့ရာထူးတက်တန်းကိုသမ္မတရဲ့တက်တန်းနဲ့အညီမထားဘဲနဲ့ပြောင်းစုတရားလွတ်တော်ချုပ်တရားသူကြီးများရဲ့ရာထူးတက်တန်းကဲ့သို့အသက်80နှစ်ပြည့်သည့်အထိတာဝန်ထမ်းဆောင်ခွင့်ရှိသည်ဆိုပြီးတော့မှဒီပြောင်းစုရွေးကောက်ပွဲကော်မရှင်ရဲ့ဥပဒေကိုပြင်လိုက်မယ်ဆိုရင်ဒါကထောက်ကကြောဆန္ဒမဲနဲ့လွတ်တော်ရဲ့ပြင်လို့ရပါတယ်အဲကျွန်တော်တို့ပြောင်းစုကောင်းကျိုးဆောင်ပါတီအနေနဲ့ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေရဲ့ရက်ကိုနိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားအတွက်ပြင်ဆင်ခြင်းပယ်ပြတ်ခြင်းအတိပြထမ်းခြင်းတို့ပြုလုပ်မယ်ဆိုပြီးတော့မှဒါပြည်သူများထံမှာအတီလင်းဂရုပြုထုတ်ပြန်ထားပါတယ်အဲ့တော့ဒီအခြေခံဥပဒေကိုပြည်သူအများစုကပြင်ဆင်လို့တဲ့ဆန္ဒကြီးပြပြကြပါတယ်ကျွန်တော်ပါတီအနေနဲ့လည်းပဲပြည်သူတွေရဲ့ဆန္ဒနဲ့အညီကျွန်တော်နိုင်ငံနဲ့စီလျော်လိုက်ဖက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်အောင်ပြည်သူတွေကနေပြီးတော့ပါတီကိုတောင်းပေးလာမယ်ဆိုရင်ဒါအပြောမဟုတ်လက်တွေ့ကြကြရက်လက်ကောင်းရအောင်ဒါပြင်ဆင်ဆောင်ရွက်ဖို့စိတ်ပိုင်းပြတ်ထားပြီးဖြစ်ပါတယ်ကျွန်တော်ပါတီရဲ့ဥက္ကဋ္ဌကြီးသူတော်ဦးရွှေမန်းနာဂအဖြစ်နဲ့ဦးဆောင်နေပထမအကြိမ်ပြည်သူ့လွှတ်တော်ကနေပြီးတော့85ရာခိုင်နှုန်းကျော်ထောက်ခံမဲဖြစ်တာပြင်ဆင်နိုင်တယ်ဆိုတဲ့ဒါခုနကဆွေးနွေးသွားတယ်ဒီပုံမှန်436ခဝေးမှာအကျုံးဝင်နေအဲ့တော့တိုင်းဒေသကြီးပြည်နယ်ဥပဒေပြုစီရင်စရာနှစ်အဲ့ဒီမှာကဏ္ဍ၈ခုမှာအကျောင်းအရာ34ခုတိုင်းဒေသကြီးပြည်နယ်တွေကကောက်ခံရမယ့်အခွန်ခတွေဇယား၅ပါအကျောင်းအရာအခု20ကိုအစ်ဖြစ်ဆွဲပြီးတော့ထည့်သွင်းပြဋ္ဌာန်းပေးနိုင်ခဲ့တာဖြစ်ပါအဲ့တော့ဒီပထမအကြိမ်ပြည်တော်စုတတော်မှာတောင်းမှာအခုလိုမျိုး54ချက်ကိုလက်တွေ့ရလက်ကောင်ရပြစ်ဆင်နိုင်ခဲ့တာဖြစ်တဲ့အတွက်ကျွန်တော်ပါတီကပြည်သူကတောင်းပေးမယ်ဆိုရင်မကြမီမှာပေါ်ပေါက်လာမယ်တတိယအကြိမ်ပြည်တော်တွတ်တော်မှာဒီတဲ့ပိုးပြီးတော့မှရက်လက်ကောင်းတွေရအောင်လက်တွေ့ကြကြဆောင်ရွက်နိုင်မယ်လို့ယုံကြည်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီဒုတိယတစ်ပိုင်းဆက်သွားတယ်ဒုတိယတစ်ပိုင်းမှာတော့ကျွန်တော်ပြင်သောဥပ္ပကိုကြီးကိုစပြီးတော့ငေးကျင်တယ်ပေါ့ခုနကဥပ္ပကိုကြီးဆွေးနွေးခဲ့သလိုပဲဒီ2008အခြေခံဥပဒေပြင်ဆင်ရေးကိုခန်းကဏ္ဍမျိုးစုံအောင်လှုပ်ဆောင်ခဲ့တာအဲ့ချိန်တော်တော်လေးပေးခဲ့ရတယ်ဘောနော်ပြည်သူတွေကဒီအခြေခံဥပဒေပေါ်ပြင်ဆင်ရေးပေါ်တော်တော်လေးကိုလည်းမျှော်လင့်ခဲ့ကြတာရှိရဲ့ဒီ9နှစ်သက်တမ်းမှာလည်းကျွန်တော်တို့ကဒီအခြေခံဥပဒေပြင်ဆင်ရေးကပြီးခဲ့တဲ့ဒီချိန်တွေကလိုပဲဘာမှဒီခုန436တကားလည်းမဖွင့်နိုင်ဘူးဟိုတူတူကြကြပြောင်းလဲလာတာမရှိတော့ဘူးမရှိသေးဘူးဆိုလို့ရှိရင်ရောဘလောက်ထိဆက်ပြီးတော့ဒီပြည်သူတွေအနေနဲ့ဘလောက်ထိစိတ်ရှည်လက်ရှည်စောင့်သင့်လဲဆိုတော့နိုင်ငံရေးအင်အားစုတွေအနေနဲ့ရောဒီအခြေခံဥပဒေပြင်ဆင်ရေးဒီလမ်းကြောင်းကိုဘလောက်တိုင်းတာဒီစိတ်ရှည်လက်ရှည်ဆက်ပြီးတော့စောင့်သင့်လဲပေါ့ဒါဒီပုံမှာလည်းဟိုဥက္ကူရဲ့ဟိုသဘောထားအမြင်ကိုဆွေးနွေးပေးသေးခြင်းတ
ယ်။ဟိုအဓိကကတော့ကျွန်တော်တို့ဟိုအချိန်ကအရန်တန်ဖိုးကြီးပါတယ်။ကြောင်းလဲအရန်မြန်တဲ့အချိန်မှာငားမြစ်ဆိုတဲ့တက်တန်းဟာနင်းနေနုံနုံကာလာယူဖို့ပေါ့။ဟိုဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောရင်ကျွန်တော်ကဟိုကိုယ်တိုင်လဲကျွန်တော်အတက်တန်းရှင်နေပါ။နောက်ဥပဒေနဲ့ပတ်သက်လို့လဲစိတ်ဝင်စားအများတန်းကျွန်တော်လေ့လာတဲ့သူဖြစ်တဲ့အခါကျတော့ဥမာခုနကဒါပြည်တော်စုဥပဒေအမှတ်45ဆိုလို့ရှိရင်ပြောင်းထမ်းပြီးပြီဖြစ်တဲ့အတွက်ကြောင့်သူကထပ်ပြီးတော့85ရာခိုင်နှုန်းကျော်စရာမလိုဘူးဒါအတည်ပြုပြီးသားခုနကပြည်တော်စုကပြဋ္ဌာန်းသောဥပဒေနှင့်အညီဆိုတဲ့အပိုက်ကို90ရာခိုင်နှုန်းကျော်နဲ့ကျွန်တော်တို့ အဲ့ဒီ54ခုစလုံးနဲ့ပတ်သက်တဲ့ဟာတွေကိုကျွန်တော်တို့ပြင်လို့ရတယ်။ပြီးရင်သက်ဆိုင်ရာပြည်နယ်များမှာဥပဒေပြဋ္ဌာန်းပြီးတော့ budget volume ကြီးလာမယ်။ပြီးရင်အုပ်ချုပ်ရေးရန်တရားပြင်မယ်။နိုင်ငံရေးအရသူတို့ရဲ့ဒီပြည်နယ်တွေရဲ့လုပ်ပိုင်ခွင့်တွေကိုတိုးမြင့်မယ်။ဟာလာပြည်နယ်ဖွဲ့စည်းပုံပေါ်လာအောင်ကျွန်တော်တို့ကြိုးစားမယ်။ဆိုတော့ဒါတွေဟာကျွန်တော်တို့လက်တွေ့ဆောင်ရွက်သွားမယ့်ကိစ္စတွေဒါကျွန်တော်တို့ပြည်သူ့ပါတီရဲ့မူဝါဒတွေဖြစ်ပါတယ်။ကျွန်တော်တို့သွားနေတဲ့လမ်းကြောင်းဟာ revolution လား evolution လားအဲ့ဒါကျွန်တော်တို့ကပြည်သူကိုရှင်းရှင်းလင်းလင်းကျွန်တော်တို့ကသတင်းစကားပေးဖို့လို့ကျွန်တော်တို့2012မတိုင်ခင်တုန်းကကျွန်တော်တို့ကဒါ revolution ပဲသို့တော့2012မှာရွေးကောက်ပွဲဝင်တယ်ဆိုတဲ့ဆုံးဖြတ်ချက်ဟာအရေးကြီးတဲ့နိုင်ငံရေးနှစ်သာရနှစ်ခုရှိတစ်ခုက90ရွေးကောက်ပွဲရလဒ်ကိုအကောင့်ထဲပေါ်ဖို့မတောင်းဆိုတော့ဘူးဆွလွတ်လိုက်တယ်ဆိုတဲ့သဘောနောက်တစ်ခုက2008ပွဲစည်းပုံကိုမပြင်းရင်ပါတီမထောင်ဘူးရွေးကောက်ပွဲမဝင်ဘူးဆိုတဲ့ရည်တည်ချက်ကနေပြီးတော့မကြိုက်ဘူးသို့တော့လက်ခံလိုက်တယ်လက်ခံပြီးတော့ဒီဘောင်တွေကနေတစ်ပြေးပြေးပြင်သွားဖို့ကြိုးစားတယ်ဆိုတာဟာနိုင်ငံရေးအားဖြင့်သူကတရွေ့ရွေ့ပြောင်းလဲတိုးတက်မှုလမ်းစဉ်ကို evolution ကိုတွေးလိုက်တာဖြစ်တယ်အဲ့လိုအခြေအနေမျိုးမှာဟိုကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့ဟိုဘဲအသီးသီးကခေါင်းဆောင်တွေကဟိုကိုလူတွေကိုဟို follower တွေကိုမတားတော့ဘဲနဲ့လွတ်ပေးထားတဲ့ကိစ္စအမြင်သဘောတော့မတူရင်တခါတည်းအသေးတက်ဖို့ကြိုးစားတော့ဟာဒီလူကသူကစစ်တပ်အတူကကြံ့ခိုင်ရေးဟလာသူကဟိုမဘာသာသူကအစ္စလမ်ဟလာသူက NLD အစရှိသည်ရှိသဖြင့်လူ့အဖွဲ့အစည်းတွေမှာတစိုက်တွေကပ်ပြီးတော့ဆဲဆိုတိုက်ခိုက်နေတာတွေကိုခိတိရောက်မတားမြင့်ရင်ခွင့်ပြုထားတဲ့သဘောဖြစ်တယ်။အဲ့ဒါတိုင်းပြည်အတွက်အန္တရာယ်ကြီးတယ်လို့ဟိုကျွန်တော်ကတော့ပြောချင်တယ်။ဘာလို့ဆိုတော့ဒီမိုကရေစီဆိုတာကဒီနိုင်ငံသားတွေရဲ့ ethic ပေါ့နော်ရည်ချိန်ပေါ့အဲ့ဒီအပေါ်မှာမူတည်ပြီးတော့ဒီမိုကရေစီရဲ့ရလဒ်အရေးအသွေးကလည်းအဆုံးဖြတ်ပေးလိမ့်မယ်လို့ကျွန်တော်ကတော့မြင်ပါတယ်
ကဲတော့ကျေးဇူးပါဆိုတော့ဟိုကျွန်တော်အငယ်မွေးအောင်ရှင်ကိုမေးချင်ထပ်ပြီးမေးချင်တာတခုပေါ့နော်ဆိုတော့ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာဒီခြေကံဥတွေပြင်ဆင်ရေးကိုလှုပ်ဆောင်ခဲ့တယ်ပေါ့ဒီလှုပ်ဆောင်တဲ့နေရာမှာလည်းဒီဖက်ဝေဖန်မှုတွေရှိတာကလွှတ်တော်သက်တမ်းကုံကံနီးမှလှုပ်ဆောင်တာဖြစ်တဲ့အတွက်ကြောင့်ဟိုတာဝန်ခြေယုံလောက်တာလားဆိုတော့ဟိုဒီတွေးဆိုတော့ဝေဖန်မှုတွေလည်းရှိတယ်ပေါ့နောက်တစ်ချက်ကကြတော့ဒီနောက်တဲ့ဒီ2020အလွန်ဒီလွှတ်တော်မှာဒီ NLD ကနေပြီးတော့လွှတ်တော်ကိုထပ်ပြီးဦးဆောင်ဝင်ရမယ်ဆိုလို့ရှိရင်ဒီကဥပဒေပြင်ဆင်ရေးဘယ်လိုလှုပ်ဆောင်ပါလဲပေါ့เนาะနောက်တစ်ခါဒီဘယ်ချိန်မှာစပြီးလှုပ်ဆောင်ပါလဲပေါ့
ကောင်းပါတယ်ဒီမေးခွန်းလေးကဟိုနည်းနည်းပြည့်ပြည့်စုံစုံလေးတော့ကျွန်တော်လည်းပြောချင်ပါတယ်ကျွန်တော်တို့ကအဲစိုးစိုးဘက်ကပေါ့လေတွတ်တော်မတိုင်ခင်ပေါ့တွတ်တော်လည်းမရောက်ခင်လဲကလည်းဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုကျွန်တော်တကယ်ကိုရုံးကံစူးစမ်းပြီးတော့လုပ်ခဲ့တယ်ဒါအားလုံးကြည့်ပါတယ်အဲ့ဒါကလွတ်တော်ရဲရောက်တော့လေလွတ်တော်ရဲမှာမပြောဘူးလားလွတ်တော်ရဲမှာမလုပ်ဘူးလားဆိုတာအဲ့ဒီဟာလေကျွန်တော်ကတော့လက်မကောက်ဘာကြောင့်လဲဆိုတော့ကျွန်တော်တစ်ချောင်းလုံးပဲကျွန်တော်ကောင်းဆောင်ရဲ့မိန်ကွန်းနေတဲ့မှာရောကျွန်တော်တို့ဒီပါတီရဲ့အာဘော်တွေထဲမှာရောဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုတစ်ချောင်းလုံးကျွန်တော်တို့ဟိုကြိုးစားလာခဲ့ကြတယ်ပြောလာခဲ့ကြတာပေါ့လေသို့တော်ဒီဘက်နောက်ပိုင်းမှာပေါ့ဒီဘက်နောက်ပိုင်းမှာကျွန်တော်လည်းလည်းတော့ဒီ paradigm အရွေးတခုတော့ကြည့်လာတယ်။ဟိုပါပေါ့ပြည်တော်စုငင်းကြဲကြီးကြည်လာကံနဲ့21ရာစုပြန်လုံးဆိုတဲ့ဟာကိုကျွန်တော်ကြိုင်းလာ။အဲ့ဒါကလည်းဘာကြောင့်ကြိုင်းလာလဲဆိုတော့ဒီဟာတခုလုံးကိုကြိုင်လိုက်တာနဲ့တတိုင်းနဲ့ democracy federal ပြည်တော်စုအနေသားတွေလည်းရောက်လာမယ်။နောက်တစ်ခါအမျိုးသားပြန်လဲသိညာရေးကိုခြေကံတဲ့ငင်းကြဲရေးကိုလည်းကျွန်တော်တို့ဥတည်နိုင်တယ်။ကျွန်တော်တို့အခုပြင်ကျင်တဲ့ဖွဲ့စည်းပုံခြေကဥပဒေကိုလည်းဒါတစ်ဆက်တည်းပဲလုတ်သွားနိုင်တယ်လို့ကျွန်တော်တို့ယူဆတယ်အခု2020ရွေးကောက်ပွဲကြီးညာစာတမ်းမှာအချက်3ချက်ပေါ့လေအဓိကအချက်3ချက်ကျွန်တော်ပြောခဲ့တယ်ပထမအချက်ကတော့ဗာလဲဆိုတော့တိုင်းရင်းသားအရေးနဲ့ပြည်တော်ငြိမ်းချမ်းရေးဆိုပြီးတော့ကျွန်တော်ဥတည်ခဲ့တယ်ဒုတိယကတော့ပုံပြီးတော့ပြည့်စုံတယ်အဲ့ဒါကဗာလဲဆိုတော့စစ်မှန်တဲ့ဒီမိုကရေစီဘက်တယ်ပြည်တော်စုဖြစ်ထွန်းပေါ်ပေါက်စေမဲ့ဖွဲ့စည်းပုံခြေကဥပဒေပေါ်ပေါက်ရေးဒါတော့အလေးနဲ့ရှိပါတယ်နိုင်ငံရေးဆိုတာဖြစ်နိုင်တာကိုပဲလုပ်ကြတယ်ဖြစ်နိုင်တာကိုပဲစဉ်းစားကြတယ်ဆိုတော့ဒါကိုကျွန်တော်ဥတည်ပါတယ်တကယ်လို့ကျွန်တော်တို့2020မှာကျွန်တော်တို့တာဝန်ယူကြမယ်အခြေအနေမျိုးရှိလာမယ်ဆိုရင်လည်းဒီလမ်းကြောင်းပဲကျွန်တော်သွားမှာပါပဲ hard line မသွားပါဘူးเนาะကျွန်တော်တို့ဒီ revolution မသွားပါဘူးကျွန်တော်တို့ဟာမျိုးသားပြန်လည်တင့်မြတ်ရေးကိုကူကျတဲ့မျိုးသားပြန်လဲတင်ပြရေးကိုအခြေခံတဲ့မျိုးသားရေးနဲ့အင်းသားမျိုးနွယ်စုတွေအားလုံးဒီပူပေါင်းဆောင်ရွက်နိုင်မဲ့ ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုလမ်းကြောင်းကိုပဲတွားရင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ပြင်ဆင်မယ်ဆိုတာပဲပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါဆိုတော့ကျွန်တော်အခုကိုနိုင်ကိုမေးချင်တာကတော့ဒီတက်မတော်နဲ့ဒီရက်သားနဲ့ကြားထဲမှာအခြေခံဥပဒေပြင်ဆင်ရေးကိုသဘောတူညီချက်ရဖို့ဘယ်လိုလှုပ်ဆောင်သင့်တယ်လို့ယူဆရတယ်ပေါ့နော်ဒီပြည်ထောင်စုကောင်းကျိုးဆောင်ပါတီနဲ့ဒီလိုတက်မတော်နဲ့ဒီရက်သားနဲ့ကြားထဲကအခြေအနေကိုပြည်လျောင်ဆောင်ရွက်ဖို့အတွက်ကိုဒီမူဝါဒတွေရှိသလားပေါ့နော်ဘယ်လိုမျိုးကြည့်ရထားတာမျိုးရှိတယ်ပေါ့ဒါလေးဆွေးနွေးပြည့်စုံချင်ပါတယ်ခင်ဗျာ
အဓိကတော့တက်မတော်ဆိုတာကလည်းဒါနိုင်ငံဝန်ထမ်းပဲဖြစ်ပါတယ်။နောက်တက်မတော်ဆိုတာတက်မတော်သားတွေဆိုတာလည်းကျွန်တော်ဒါနိုင်ငံသားတွေပဲဖြစ်ပါတယ်။အဲ့တော့အဓိကတော့ကျွန်တော်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုယ်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုပဲအားလုံးဟာရှေ့ရှုပြီးဆောင်ရွက်မယ်ဆိုရင်အားလုံးဟာတူတူပဲဖြစ်ပါတယ်။ခုနကကျွန်တော်ဆွေးနွေးတဲ့ဒီ436ခါဝေးမှာအကျုံးဝင်တဲ့အမှုတရားငါးကိစ္စဒါရီယာတပ်မတော်ဒါ25ရာခိုင်နှုန်းသူတို့ရဲ့သဘောတူညီချက်ပါလို့ဒါ2015ဇူလိုင်လုံးကဒီ54ချက်ကိုပြင်ဆင်ရရှိခဲ့တာဖြစ်ပါချင်းချင်းဒါတွေးဆညှိနှိုင်းမှုတွေအပြန်အလှန်လေးစားမှုတွေနားလည်ယုံကြည်မှုတွေဒါတွေကိုကျွန်တော်တို့တိဆောက်ကြဖို့လိုပါတယ်အဲ့လိုတိဆောက်နိုင်မယ်ဒါပြီးခဲ့တဲ့2015တော့လည်းဒါလက်တွေ့ဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်ဒီလိုဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်ဒါကပြင်ဆင်ရေးဟာတိတ်ပြီးတော့ခက်ခဲစရာမရှိဘူးလို့ကျွန်တော်ဒီလိုမြင်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီအခြေခံဥပဒေပြင်ဆင်ရေးကိုဆိုတဲ့အခါမှာအဓိကတော့ပြင်ကျင်ဖို့ပြင်ရဲဖို့ပြင်တတ်ဖို့လိုပါတယ်ပြည်သူတွေရွေးချယ်တင်မြှောက်ပါဝင်လာတဲ့လွတ်တော်ကိုယ်စားလှယ်တွေတမ်းရောသာလွတ်တော်ကိုယ်စားလှယ်တွေခီနိုင်တိုင်ပင်ပူပေါင်းဆောင်ရွက်ပြီးတော့မှဆောင်ရွက်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့2015တို့က436ခါခွေးမှာအကျုံးဝင်တဲ့အချက်တွေကိုပြင်နိုင်ခဲ့တယ်လို့မျိုးဒီလာမယ့်ကာလမှာဒီတဲ့ရလကောင်တွေရမယ်ယူကြည့်ပါတယ်အဲ့တော့ပြည်သူတွေကရွေးကောက်တင်မြှောက်ပြီးတောင်းအောင်ပေးလိုက်တဲ့ပြည်သူကိုယ်စားလှယ်တွေကပြည်သူတွေပေးတဲ့တောင်းတွေသူတို့နိုင်ငံရဲ့ဒီမိုကရေစီဟာဖက်ဒရယ်ဒီသဘောတရားတွေကိုလက်တွေ့ကြကြလုပ်နိုင်ဖို့အတွက်ဒီအခြေခံဥပဒေကိုပြင်ဆင်ရင်းကိုအထမြောက်အောင်ဆောင်ရွက်ပြီးတော့တောင်းအောင်ကြည့်ကြည့်လုပ်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူကြည့်ပါတယ်
။ဟိုနောက်ဆုံးမင်းကကျွန်တော်ဒီနိုင်ငံရေးပါတီတွေကောဒီတခြားနိုင်ငံအင်အားစုတွေရောတိုင်းရင်းသားတွေရောဒီအခြေခံဥပဒေကိုပြင်ချင်တယ်အားလုံးကပြင်ချင်ပြည်သူကလည်းပြင်ချင်တယ်ဟိုတက်မတော်ကလည်းမပြင်ဘူးလို့မငြင်းဘူးပေါ့နော်ဆိုတော့ဒီအားလုံးကသဘောတူတဲ့ပြင်ဖို့သဘောတူတဲ့အခြေခံဥပဒေကိုဘလို့ဘုံသဘောတူညီချက်တွေချမှတ်ပြီးတော့ပြင်ဆင်သွားတဲ့တယ်ပေါ့နော်ဒီ2020အလွန်ခင်းချင်းပါဆိုတော့ဒါလေးကိုတူတူချွတ်ချွတ်လေးဆွေးနွေးပေးသေးချင်ပါအရင်ဆုံးတော့ကျွန်တော်ဥက္ကူကူယူဆွေးနွေးပေးသေးချင်ပါတယ
်ဟိုအဓိကကတော့ကျွန်တော်တို့ပေးထားချက်ပေါ့နော်ပြဋ္ဌာန်းချက်အရာရှင်းနေတာကတော့85ကျော်မှပြင်လို့ရအောင်အဲ့တော့85ကျော်ပါလာအောင်ပေါ့ဒီစစ်တပ်ကိုယ်စားလှယ်ပါလာအောင်ဘယ်လိုစီရင်မလဲအဲ့တော့ကျွန်တော်တို့ကနှစ်ခုရှိတယ်တစ်ခုကပြင်လိုက်ချင်းအပြင်ရလာတဲ့အကျိုးအမြတ်ပေါ့အကျိုးကျေးဇူးကိုခင်ဗျားတို့တက်မတော်အပါအဝင်အားလုံးခံစားရမှာဖြစ်တယ်အ ਨੇ ဆုံးတော့တက်မတော်အပေါ်မှာပြည်သူရဲ့ယုံကြည်ကိုးစားမှုပေါ့ credit ကို share လုပ်တာပေါ့အဲ့ဒါရနိုင်တယ်ဆိုတာကိုကျွန်တော်တို့ကဒါစစ်တပ်ကလက်ခံလာအောင်ကျွန်တော်တို့စူးစမ်းပေါ့နောက်တစ်ခုကတော့ဟိုကျွန်တော်တို့ပြင်ဖို့စစူးစမ်းတာလေအကုန်လုံးပြင်ဖို့စူးစမ်းတာမဟုတ်ဘူးလက်တွေ့ကြကြအလားနိုင်ငံတော်ဖွံ့ဖြိုးရေးအတွက်နောက်တစ်ခါဒီတိုင်းရင်းသားဒဏ်တူရေးအတွက်အစရှိတဲ့ကိစ္စတွေကိုကျွန်တော်တို့စပြီးပြင်ဆင်ဖို့စူးစမ်းတာကိုမှခင်ဗျားတို့အဘောမတူဘူးလက်မခံဘူးဆိုရင်ဒီတက်နယ်ပြည်သူနဲ့ဆက်ဆံရေးဟာလည်းဆက်ပြီးတော့ဆိုးွားနေမယ်ပြီးတော့ကျွန်တော်တို့နိုင်ငံသားလည်းဖွံ့ဖြိုးတိုးတက်ရေးအဆရှိတဲ့ကိစ္စတွေကိုမဆောင်ရွက်နိုင်ဘဲနဲ့ဒီပဋိပက္ခနွန်ထဲမှာပဲကြာနေရင်အဲ့ဒီစိုးချိုးတွေရဲ့ဒဏ်ကိုခင်ဗျားတို့လည်းခံရမယ်ဟာလာကျွန်တော်တို့ဘက်ကလည်းပဲအမျိုးသားပြည်နယ်တင်းပြန်ရေးကိုရှေ့ရှုပြီးတော့ဒါတက်မတော်အပါအဝင်ဒီနိုင်ငံရေးအင်အားစုတွေစီးပွားရေးလူမှုရေးစစ်ရေးအင်အားစုတွေအားလုံးတွန်းချုံတဲ့အမျိုးသားပြည်နယ်တင်းပြန်ရေးကိုကျေကျေစံပြန်စဉ်းစားကြဖို့ချင့်ကပ်ကြဖို့လိုပြီးအချိန်နဲ့သိမျှောဖို့ကောင်းတယ်ကျွန်တော်တို့ကလေးတွေလက်ထဲကိုဒီအထုပ်ချုပ်ကြီးတွေကိုမထားခဲ့ပါနဲ့တော့ဒါကျွန်တော်ဟိုဖောက်ခင်တရားအနေနဲ့ဒါကျွန်တော်ရဲ့တကယ်ဟိုရိုးသားတဲ့ပြင်ပြတဲ့အာတိသပါပဲကျွန်တော်တို့လက်ထက်မှာဒါတွေကိုကျွန်တော်တို့ဖြတ်ချင်ပြီအဲ့တော့ဟိုအတ္တမာနတွေကိုအားလုံးကလျှော့ပြီးတော့ကျွန်တော်တို့ပတ်မှန်ကန်ကန်ချင့်ကပ်ကြဖို့ကျွန်တော်တိုက်တွန်းချင်ပါဟုတ်ကဲ့
ခုကိုနိုင်ချက်တော့ဆွေးနွေးပေးပါဒီပေါ်မှာ
အချင်းချင်းတွေ့ဆိုဆွေးနွေးညှိနှိုင်းမှုတွေအများကြီးကျွန်တော်လုပ်ဖို့လိုပါတယ်။အဲ့ဒီကနေပြီးတော့နားလည်ယုံကြည်မှုတွေရရှိအောင်ကျွန်တော်တိဆောက်ဖို့လိုပါတယ်။အဲ့ ဲ့တော့ဒီကလုတ်တဲ့အခါမှာကျွန်တော်ဒီအခြေခံဥပဒေကိုပြင်နေတယ်ဆိုတာကကျွန်တော်နိုင်ငံရဲ့တည်ငြိမ်ရေးကိုပိုကောင်းလာအောင်တိုင်းသာသွေးစည်းညီညွတ်ရေးနဲ့မျိုးသားတင့်မြတ်ရေးပိုကောင်းအောင်ဒီနေ့ကျွန်တော်စူးစမ်းနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုရှိဖို့ပိုကောင်းဒီရွေးချယ်နဲ့ပြင်နေဆိုတာကိုဒါအားလုံးနားလည်လက်ခံအောင်ကျွန်တော်တို့တွဲဆုံညီနိုင်ဖြေရှာပြီးတော့မှဒါနားလည်မှုယုံကြည်မှုတည်ဆောက်ဆောင်ရွက်မယ်ဆိုရင်ဒါ2015တုန်းကဒါနေရန်ဆခဲ့သူတို့မျိုးလာမဲ့တတိယကြိမ်ပြောင်းတွတ်တော်မှာဒီဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်နိုင်ငံနဲ့စီလျော်လိုက်ဖက်တဲ့အခြေအနေမျိုးပြောင်းပြင်ဆင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်ကိုတောင်းပေးရင်လည်းကျွန်တော်ဒါပြင်းပြောင်းဆောင်ရွက်ပွားမယ်လို့ကျွန်တော်ဒီလိုခရီးပြုဆွေးနွေးလိုပါတယ
်ဟုတ်ကဲ့ခင်ဗျဟိုအကယ်မွေအောင်အရှင်ဆုံးသက်လေးဆွေးနွေးပေးပါဦ
းဆုံးသက်ကတော့ကျွန်တော်ခုနကဆွေးနွေးကြတဲ့ကျွန်တော်တို့ရဲဘော်တွေပြည်မြက်တွေကျွန်တော်သဘောတူပါတယ်သဘောကျပါတယ်ကျွန်တော်တို့ကတော့ဟိုတုံးစံအတိုင်းပါပဲကျွန်တော်တို့ဒီအတော့ဖြစ်ပွဲစည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဘယ်တော့မှလက်မချော့ပါဘူးတကယ်လို့2020မှာကျွန်တော်တာဝန်ယူရမယ်လို့ဖြစ်လာရင်လည်းကျွန်တော်ဆက်ပြီးတော့ဒီရုပ်ကံမှုကိုဆက်ပြီးတော့လုပ်အောင်ပါပဲပြီးခဲ့တဲ့အတွေ့အကြုံတွေအရာပေါ့အတွေ့အကြုံတွေအရာကျွန်တော်တို့ဖြစ်နိုင်ခြေကိုအစအဆုံးစဉ်းစားပြီးတော့မှလုပ်ကြမှာဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုပြည်တော်ငင်းကြရေးညီလာက21ရာစုပြင်လုံးနဲ့ကျွန်တော်ချိန်ခွဲမှာဖြစ်ပါတယ်။အဲ့လိုချိန်ခွဲပြီးတော့မှအားလုံးပါဝင်တဲ့အားလုံးအပါဝင်တဲ့ all inclusive ဖြစ်တဲ့ပူးပေါင်းဆောင်ရွက်မှုအပြာလာလေးစားမှုနဲ့အပြာလာယုံကြည်မှုကိုတည်ဆောက်ပြီးတော့ကျွန်တော်တို့ဒီပြင်ဆင်ရေးကိစ္စကိုအပေးယူနေအချော်တေးလုံရင်းနဲ့ဒါကိုအောင်မြောင်စူးစမ်းကြမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဆွေးနွေးပွဲကတော့ကျွန်တော်ဒီမှာပဲရမှာဖြစ်ပါတယ်အပေါင်းဝင်ဆွေးနွေးပေးကြတဲ့အငယ်မောင်ရောင်အောင်ရှင်ဥက္ကုကိုကြီးဥက္ကုကိုနိုင်အားလုံးကိုကျေးဇူးတင်ကြောင်းပြောလိုက်ပါခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
စနေညအတွက်သတင်းပတ်စင်ကဏ္ဍတွေနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်အမေရိကန်ပြည်ထောင်စုမှာလူအလုံးနှာခေါင်းစည်းအကာအကွယ်တွေမတက်ဘူးဆိုရင်နောက်နှစ်ဖေဖော်ဝါရီလရောက်တဲ့အခါ COVID-19 ရောဂါကြောင့်သေဆုံးသူအရေအတွက်ဟာ9သိန်းကျော်သွားနိုင်တယ်လို့ဝါရှင်တန်ရက္ခသူကျန်းမာရေးတွက်ချက်စမ်းသပ်မှုဆိုင်ရာ Institute ရဲ့တောက်ကြံလေးကထွက်လာတဲ့ခန့်မှန်းချက်တစ်ခုမှာဖော်ပြထားပါတယ်။မြန်မာအင်းကြီးနိုင်ငံတွေထဲကအိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24လရဲ့အတွင်းကူးစက်သူ9,300ကျော်ထပ်တိုးပြီးကူးစက်သူပေါင်း9,800သန်းကျော်သွားပါပြီ။သေဆုံးသူပေါင်းကတော့13,800နီးပါးရှိနေပါတယ်။ရုပ်နိုင်ငံမှာပြည်ပကပြန်လာသူတွေက28ဦးကိုဗစ်ရောဂါကူးစက်ထားတယ်လို့တောက်ကြနေကထုတ်ပြန်ပါတယ်။နောက်ယင်းနေချင်းနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာတော့ပြည်တွင်းမှာကိုဗစ်ရောဂါကူးစက်သူနောက်တဦးထပ်တွေ့တဲ့အကြောင်းထုတ်ပြန်ပါတယ်။ဒီကိစ္စတဲ့တင်ပတ်ကပြည်တွင်းကူးစက်သူ9ဦးရှိခဲ့ပြီးတဲ့နောက်အခု2ဦးထပ်တိုးတာပါ။ဥရောပတိုက်ဟာလူထုကျန်းမာရေးဆိုင်ရာချိန်ချောင်းမှုကြီးတစ်ခုနဲ့ရင်ဆိုင်နေရပြီးကန်ရောဂါဆိုင်ရာအလွန်အမင်းဆိုးရိမ်မှုအခြေအနေတရရောက်နေပြီလို့ဥရောပရောဂါဗိုလ်ဓာတ်ဆီချိန်ချုပ်ရေးဌာန ECDC ညွှန်ကြားရမှုအန်ဒရီယာအမ်မွန်ကသတိပေးလိုက်ပါတယ်။COVID-19 ကာကွယ်ဆေးစံသတ်မှုရဆိုင်ထားတဲ့ AstraZeneca နဲ့ Johnson & Johnson ဆေးကုမ္ပဏီကြီးတွေကစံသတ်မှုတွေကိုပြန်လုပ်နေပြီလို့တောက်ကြနေကကြေညာပါတယ်စံသတ်မှုနောက်ဆုံးအဆင့်ဖြစ်တဲ့လူနဲ့စံသတ်တာမှာစေရနာဝန်ထမ်းပါဝင်သူတဦးစီကျန်းမာရေးအရာဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာခဲ့ပြီးတဲ့နောက်စံသတ်မှုတွေကိုရပ်ထားခဲ့တာကနေအခုတော့ပြန်လုပ်လာတာဖြစ်ပါတယ်အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုဘဏ္ဍာရေးကော်ပိုရေးရှင်း DFC အမှုဆောင်အရာရှိချုပ် Adam Bola ဦးဆောင်တဲ့ကုလသမဂ္ဂအဖွဲ့တစ်ဖွဲ့ဟာဒေတာတွင်စီးပွားရေးပုံမတိုးချက်ဆောင်ရွက်နိုင်မှုအတွက်ဆိုပြီးအင်ဒိုနီးရှား၊ဗီယက်နမ်နဲ့မြန်မာနိုင်ငံတို့စီအော်တိုဘာလ23ရက်နေ့ကနေ28ရက်နေ့ထိသွားရောက်မယ်လို့ရန်ကုန်မြို့အမေရိကန်တန်ရုံးကအော်တိုဘာလ23ရက်နေ့စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.